Welcome to the Voice of America in Burmese.
မင်္ဂလာနှစ်သစ်ရဲ့အစမှာ Happy New Year လို့ပဲဆုတောင်းပေးကြပါရခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ1ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းမီတာ3249နဲ့လိုင်းလံမီတာ190အပြင်ကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာကပါ direct ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါကမ္ဘာတစ်လုံး COVID ကာယောဂါကူးစက်မှုတွေကြောင့်ကန့်သတ်ချက်တွေနဲ့အတူနိုင်ငံရေးပဋိပက္ခတွေကြမ်းမှာပဲ2022ခုနှစ်နှစ်သစ်ကိုကူးပြောင်းသွားပါပြီ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကမြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေပါတယ်လို့နှစ်သစ်မှာနှုတ်ခွန်းဆက်သလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းသမ္မတနဲ့တင်းနှင်းလွင်နေမှာသူတွေ့ဆုံဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါကိုညာဝင်းအောင်။
โอเคပါခင်ဗျာအဲ့လိုသတင်းတွေအပြီးမှာတော့အခုလိုနှစ်သစ်ကူအခါသိမ်းရမှာမြန်မာပြည်တွင်းကဘာသာရေးကောင်းဆောင်တချို့ကနေပြီးတော့နှစ်သစ်စုမုံကောင်းတောင်းပေးကြပါတယ
်ဟော2021မှာတော့အားလုံးဟိုစိတ်နှစမ်းသာတာတွေနဲ့ကြုံရတာပေါ့နော်အဲ့ဒါတွေအဆုံးသတ်ဖို့အတွက်ကိုကျွန်တော်တို့ဆန္ဒပြပါတယ်အဆိုးတွေအဆုံးသတ်ပြီးတော့ကျွန်တော်တို့လိုရင်းဆန္ဒပြပါပြီးရင်းညံ့မှုအတွက်ကြိုးပမ်းလိုက်ပါခင်ဗျာ
အဲ့ဒီနောက်မှာတော့ဒီကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့2022နှစ်သစ်ကူစုမုံကောင်းတောင်းတဲ့အကြောင်းလေးကိုလည်းတင်ပြမှာဖြစ်သလိုဒီ2021ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းမှာကြုံတွေ့ခဲ့ရတာတွေနဲ့ပတ်သက်တဲ့သုံးသပ်တင်ပြချက်ကိုလည်းနားဆင်ရမှာပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
ကမ္ဘာတလောကိုဗစ်ကာယောဂါကူးစက်မှုတွေကြောင့်ကန့်သက်ချက်အသစ်တွေနိုင်ငံရေးပဋိပက္ခတွေကြားမှာပဲ2022ခုနှစ်နှစ်သစ်ကိုပူပြောင်းသွားပါပြီ။လွန်ခဲ့တဲ့2021ခုနှစ်မှာတော့အမေရိကန်မှာသမ္မတအသစ်တဦးတက်လာတာအိုလံပစ်အားကစားပွဲတွေကိုကာယောဂါကြောင့်ပြစ်ဒတ်မပါဘဲကျင်းပခဲ့ရတာမြန်မာအာဖဂန်နစ္စတန်နိုင်ငံနဲ့ဟောင်ကောင်ကျွန်းတွေမှာဒီမိုကရေစီမျှော်လင့်ချက်တွေပြက်ပြဲခဲ့ရတာတွေနဲ့လည်းကြုံခဲ့ရတာပါ။ပြီးခဲ့တဲ့နှစ်ထဲအဓိကလွှမ်းမိုးနေတဲ့ကိုဗစ်ကာယောဂါကြောင့်2019ဒီဇင်ဘာလကတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ကျင်ကစပြီးအခုချိန်ထိဆိုသေဆုံးရသူက9သန်းခွဲနီးပါးရှိနေပါပြီ။ကာယောဂါကူးစက်မှုတွေကိုဟန်တားနိုင်ဖို့အတွက်တားမြစ်ကန့်သက်ချက်တွေထုတ်ပြန်ရတာကိုဗစ်ပိုးရှိမရှိဆန်းသက်ရတာတွေလည်းမရေမတွက်နိုင်အောင်ရှိခဲ့ပါတယ်။2021မှာကမ္ဘာလူ့ရေရဲ့ရာဂိုင်းနှုန်း60%လောက်ကိုကိုဗစ်ကာဝယ်ဆေးထိုးပေးနိုင်ခဲ့တဲ့အတွက်ဒီကာယောဂါအတွက်မျှော်လင့်ချက်တွေတိုးလာပေမဲ့ရှင်ရသားအများပြားဒီကာဝယ်ဆေးရဖို့အတွက်ခက်နေသလိုဆေးမထိုးချင်တဲ့ချမ်းသာသူတွေလည်းရှိနေသေးပါ။2021ခုနှစ်မကုန်ခင်မှာဗီဇာပြောင်းအိုမီခရွန်ပိုးသစ်ကြောင့်ပထမဆုံးချိန်ဖြစ်တဲ့နေ့စဉ်ကူးစက်သူအရေအတွက်ဟာလည်းတသန်းကျော်သွားခဲ့တာပါ။ကိုဗစ်ကာယောဂါကူးစက်မှုတွေကြောင့်အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့နယ်တောင်ကိုရီးယားနိုင်ငံဆိုးမြို့တွေမှာနှစ်သစ်ကူးပွဲကျင်းပမယ့်အစီအစဉ်တွေကိုဖျက်သိမ်းခဲ့ရတယ်လို့နေ့စဉ်ကမ္ဘာတစ်လွှာနှစ်တဲ့ကျိုးတဲ့မြို့တော်အဖြစ်နဲ့တင်စားလို့ရှိတဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကလူတန်းနဲ့ချီပြီးလာရောက်ရာစိတ်ကန်းကနှစ်သက်မီရှူမီပန်းဖောက်ပွဲလာကြည့်သူကလည်းဒီနှစ်မှာတော့တိတိတသာနေပါတော့ပါတယ်။ဘာပဲပြောပြော2022ခုနှစ်မှာကမ္ဘာကြီးမှာကြီးမားတဲ့ပြောင်းလဲမှုရဖို့လိုအပ်နေတယ်လို့ကာယောဂါဒန်ရော့ပါပြီးပိုးပြီးကောင်းမွန်လာဖို့တော့အားလုံးကမျှော်လင့်နေကြတာဖြစ်ပါတယ
်။ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ဟျန်မန်ကြီးဖရန်စစ်ဟာ2022ခုနှစ်အတွက်နောက်ဆုံးအဖြစ်သုံးကြံနေကဗာတီကန်ကျောင်းတော်မှာကျင်းပတဲ့ဆူတောင်းပွဲကိုတက်ရောက်ပြီးကိုဗစ်ကာယောဂါကိုရင်ဆိုင်ရမှာကိုချိုးမငယ်ပဲညင်ညွတ်ညွတ်တာဝန်ယူခဲ့ကြတာကိုချီးကျူးမိန်ကြားလိုက်ပါတယ်။ကာယောဂါဆိုးနဲ့ရင်ဆိုင်ရတဲ့အချိန်မှာလူတွေဟာဆုံးရှုံးမှုခံစားချက်တွေဖြစ်လေရှိပြီးကိုချိုးကြည့်တဲ့အလေးအထားတွေပြန့်နှံ့လာတတ်တယ်လို့လည်းပုတ်ရန်မင်းကြီးကသတိပေးမိန်ကြားခဲ့ပါတယ်။ဒါပေမဲ့လည်းဒီလိုစိန်ခေါ်မှုတွေကိုတာဝန်ယူမှုတွေနဲ့ရုန်းကန်ကြော်လွားခဲ့တယ်လို့လည်းပြောကြခဲ့ပါတယ်။ဗာတီကန်ကျောင်းတော်ကဆူတောင်းပွဲကိုတော့အစောပိုင်းမှာကျင်ညာထားတယ်လို့ပုပ်ယဟန်မင်းကြီးကဥဆောင်ကျင်းပခဲ့တာမတွေ့ရဘဲအခြားအကြီးတန်းယဟန်တော်တစ်ပါးကိုသာဥဆောင်ကျင်းပစေခဲ့ပါတယ်။ဘာကြောင့်အခုလိုအပြောင်းလဲလုပ်ခဲ့တယ်ဆိုတာကိုတော့ဗာတီကန်ကျောင်းတော်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ကျမ်းမာရေးအခြေအနေကြောင့်ပြီးခဲ့တဲ့နှစ်ကကိုယ်တိုင်ဆူတောင်းမိန့်ကြားမဲ့အစီအစဉ်ကိုပယ်ဖျက်ခဲ့ရပေမဲ့ ဒီနေ့မှာတော့အသက်85နှစ်ရှိပြီဖြစ်တဲ့ပုန်ယဟန်မင်းကြီးကကျန်းမာရေးကောင်းမွန်ပြီးအကူအညီမပါဘဲမိန့်ကြားနိုင်ခဲ့တာကိုတွေ့ရပါတယ်။ကိုဗစ်ကာယောဂါထိန်းချုပ်ရေးတာမြင့်ချက်တွေထုတ်ပြန်ထားတဲ့ Vatican မှာနေ့အောင်ကုန်ဆုံးချိန်မှာအစဉ်အလာရကျင်းပလေရှိတဲ့ Saint Peter Basilica ကျောင်းတော်မှာဆုတောင်းပွဲကိုလည်းလူအကန့်အသတ်နဲ့ခွင့်ပြုခဲ့ပါတယ်ခင်ဗျာ
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Nolin Hazer ကမြန်မာပြည်သူတွေကိုနှစ်သက်နှုတ်ခွန်းဆက်တရမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေကြောင်းပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာလက်တလုံးရင်ဆိုင်နေရတဲ့အကြက်တဲတွေကိုလည်းမြန်မာပြည်သူတွေဥဆောင်ပြီးဖြည့်ရှင်းနိုင်မှုမျှော်လင့်ကြောင်းပြောကြားခဲ့တာပါ။အ
လောသိင်္ဂလာပါရှိ I am Nolin Hazer, the special envoy of the United Nations Secretary General.
မြန်မာရေးကိုဖြည့်ရှင်းဖို့ကြိုးစားတဲ့အခါမှာပြည်သူကပဲဥဆောင်ရတာဖြစ်ရပါမယ်။ဖြည့်ရှင်းတဲ့အခါမှာလည်းပြည်သူတွေရဲ့ဆန္ဒမြန်မာလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်တွေလိုလားတဲ့စီးလုံးညီညွတ်မှုဒီမိုကရေစီတန်းတူအခွင့်အရေးတရားမျှတမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့အခြေခံမှုတွေကိုထင်အားမှုရှိစေရမှာဖြစ်ပါတယ်လို့နေတိကူအချိုးတောက်ကြံလေးကထုတ်ပြန်လိုက်တဲ့ဗီဒီယိုမှာပြောဆိုသွားတာပါ။အားလုံးတက်ပိုးပြီးကောင်းတဲ့အနာဂတ်ရအောင်ပုံဖော်တဲ့အခါမှာတော့မြန်မာပြည်သူတွေကြီးတက်တက်ဆောင်ရွက်ရတာမျိုးမဟုတ်ဘဲအထူးကိုယ်စားလှယ်ပါပါဝင်ပြီးပြည်သူတွေရဲ့အတန်ကို view တစ်စိုက်နားထောင်မှာဖြစ်တယ်လို့ပြည်သူတွေစီကလေ့လာသင်ယူပြီးပြည်သူဆန္ဒကိုနားလည်အောင်ကြိုးစားသွားမယ်လို့လည်းကတိပေးခဲ့ပါတယ်။2022ခုနှစ်နှစ်သက်ဟာစိတ်ဓာတ်ခွန်အားတွေအသက်တပံရရှိစေမယ့်နှစ်ပြည်နယ်ထူထောင်ရေးနှစ်ဖြစ်တဲ့သဘောထားကြဖို့လည်းအထူးကိုယ်စားလှယ်ကဆုမွန်ကောင်းတောင်းပေးခဲ့ပါတယ်။စင်ကာပူနိုင်ငံသူအထူးကိုယ်စားလှယ် Hazel ကိုတော့အောက်တိုဘာလမှာတာဝန်သက်တမ်းကုန်ဆုံးသွားတဲ့ Switzerland နိုင်ငံသူ Christine Bergner ရဲ့နေရာမှာအစားထိုးခံထားတာဖြစ်ပါတယ်။
2022ခုနှစ်နှစ်သက်မှာမြန်မာနိုင်ငံလူဦးရေရဲ့ထက်ဝက်လောက်ဟာစင်ရဲမွဲတေမှုနဲ့ကျုံရနိုင်ပြီးလေးပုံတပုံလောက်ရှိတဲ့ခမ်းမန်းခြေလူပေါင်း 14.4 သန်းလောက်ဟာစာနာမှုအထောက်အပံ့တွေလိုအပ်နိုင်တယ်လို့ကုလသမဂ္ဂပြောကြားလိုက်ပါတယ်။2005ခုနှစ်ကတည်းကစင်ရဲမွဲတေမှုရှော့ချလာနိုင်ခဲ့ပေမဲ့2022ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်အခြေအနေဆိုးဝါးလာကြောင်းကိုလည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံအိုချာကတောက်ကြနေမှာထုတ်ပြန်တဲ့နှစ်ကုံသုံးသက်ချက်အစီရင်ခံစာမှာဖော်ပြထားပါတယ်။အရေးပေါ်အကူအညီလိုအပ်နိုင်တယ်လို့ခန့်မှန်းထားတဲ့14သန်းကျော်ထဲမှာအမျိုးသမီး9သန်းခွဲလောက်နဲ့ကလေး9သန်းလောက်ပါဝင်ကြောင်းလည်းဖော်ပြထားပါတယ်။တိုင်းနယ်ပြည်နယ်15ခုအနက်14ခုမှာအာဟာရချို့တဲ့မှုနဲ့ရင်ဆိုင်ရမယ့်အလားအလာတွေရှိနေကြောင်းကိုလည်းဖော်ပြပါတယ်။ကိုဗစ်ရောဂါကြောင့်သွားလာလှုပ်ရှားမှုကန့်သတ်တာလုံခြုံမှုမရှိတာရာသီဥတုဖောက်ပြန်မှုကြောင့်သီးနှံပျက်စီးတာစတာတွေကြောင့်စားနပ်ရိက္ခာဖူလုံမှုကိုထိခိုက်ခဲ့ရတယ်လို့လည်းပြောပါတယ်။နှစ်သက်မှာလည်းနိုင်ငံရေးအကြံအတဲတွေနဲ့လုံခြုံရေးပြဿနာတွေဆက်လက်ကြုံတွေ့နေရမယ့်အလားအလာတွေရှိနေတယ်လို့ကိုဗစ်ရောဂါမျိုးကွဲသစ်တွေပေါ်လာတဲ့အချိန်မှာကာကွယ်ဆေးထိုးနှုန်းအားနည်းတာတွေဟာလည်းကျန်းမာရေးကဏ္ဍမှာချင်းကြောက်မှုအဖြစ်သတိပေးထားပါတယ်။နိုင်ငံရေးလူမှုရေးပြဿနာနဲ့လက်နက်ကိုင်ပဋိပက္ခတွေကြာပြီးခဲ့တဲ့နှစ်ထဲဆိုးဝါးလာခဲ့တဲ့လူကုန်ကူးမှုပြဿနာဟာဒီနေ့မှပိုဆိုးမဲ့အန္တရာယ်ရှိတယ်လို့လည်းဆိုပါတယ်။ပဋိပက္ခတွေအခြားကလေးတွေနေရွှန့်ခွာရတာတက်ပြတ်ခံရတာလူကုန်ကူးခံရတာနဲ့ပဋိပက္ခတွေအခြားမှာအသုံးချခံရမှာစိုးရင်ရတယ်လို့လဲကုလသမဂ္ဂရဲ့အနှစ်ချုပ်အစီရင်ခံစာထဲမှာသတိပေးထားပါခင်ဗျာ
ဗီအိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဩစတြေးလျနိုင်ငံမှာတချို့ပြည်နယ်တွေအတွင်းကူးစက်များဗီဇာပြောင်း Omicron COVID ပိုးသစ်ကူးစက်မှုစံချိန်တင်များပြနေပေမဲ့ဆစ်ဒနီမြို့မှာနှစ်ဆင်ကျင်းပနေကြနှစ်ကူအကျိုးမီရှူမီပန်းဖောက်တဲ့ပွဲတော်ကိုတော့အစီအစဉ်တိုင်းပဲကျင်းပခဲ့ပါတယ်မကြာခင်နိုင်ပိုင်းမှာပဲနှစ်တစ်ကူးပြောင်းတော့မယ်အမေရိကန်နိုင်ငံမှာတော့ Omicron ပိုးသစ်ကူးစက်မှုတိုးနေတဲ့အတွက်ဒီချိန်မျိုးမှာလူစုလူဝေးမလုံခြုံဖို့ဆေးပညာရှင်တွေကသတိပေးပါတယ်အခုအချိန်ဟာဘဝတက်တတာအတွင်းလူစုကျန်းမာရေးဆိုင်ရာပြဿနာကြီးနဲ့ရင်ဆိုင်နေရတယ်လို့ George Washington တက္ကသိုလ်ဆေးပညာပါမကဒေါက်တာ Jonathan Rainier ကပြောကြားတယ်လို့ကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူထိုင်တဲ့ American ဆေးပညာရှင် Dr. Anthony Fauci ကလည်းနှစ်တစ်အတွက်လူအများပြားစုဝေးတာတွေမလုပ်ဖို့ကောင်းဝဲဆေးထိုးထားတဲ့လူနေနေတာကျင်းပဖို့ပန်ကြားနေတာပါ မေရိကန်မှာတရက်တည်းယောဂါပိုးကူးစက်သူက7နေမှာ6သိန်းနီးပါးရှိခဲ့တာပါ။ကိုဗစ်ကူးစက်မှုတိုးလာတာနဲ့တူလေချောင်းခီးစင်ထောင်နဲ့ချီဖျက်သိမ်းခဲ့ရတဲ့အတွက်လေဆိပ်မှာတောင်းတင်နေသူအများအပြားရှိပါတယ်။ Omicron ကူးစက်မှုတိုးလာတဲ့အစ္စရေးမှာတော့ကိုဗစ်ကာဝယ်ဆေးသရုပ်ထအကြိမ်ထုတ်ဖို့7နေကအတည်ပြုပေးခဲ့တာပါ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတနင်္ဂနွေနေ့နေ့ကျရင်ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီနဲ့ဆက်သွယ်စကားပြောမှာဖြစ်ကြောင်းအမေရိကန်သမ္မတအင်ပီရောကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ယူကရိန်းနဲ့ရုရှားနိုင်ငံကြားတင်းမာမှုတွေလျှော့ချရေးရုရှားသမ္မတနဲ့ဆက်သွယ်ဆွေးနွေးပြီးနောက်တစ်ရက်မှာပဲသမ္မတဘိုင်ဒန်ကယူကရိန်းကောင်းဆောင်နဲ့ဆွေးနွေးမယ့်အစီအစဉ်ကိုကျင်းပခဲ့တာပါ။ရုရှားသမ္မတနဲ့ဆွေးနွေးရမှာတော့ယူကရိန်းပေါ်တစ်ခုခုလောက်ခဲ့မယ်ဆိုလို့ရှိရင်ပိတ်ဆို့တန်ခတ်မှုတွေအမေရိကန်ရဲ့ဥရောပမှာပုံမပါဝင်ပတ်သက်လာအောင်လုပ်တယ်လို့ဖြစ်လိမ့်မယ်လို့သတိပေးပြောကြားခဲ့တဲ့အကြောင်းသမ္မတဘိုင်ဒန်ကဆွေးနွေးမယ့်နောက်ပိုင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရုရှားအနေနဲ့နောက်ထပ်စီးရေလှုပ်ရှားမှုတွေမလုပ်ဖို့နဲ့ယူကရိန်းကိုဝင်တိုက်ခဲ့မယ်ဆိုရင်ပြင်းထန်တဲ့ပိတ်ဆို့ရေးယူမှုတွေလုပ်မှာဖြစ်တယ်လို့အမေရိကန်အနေနဲ့နေတိုးမဟာမိတ်တွေနဲ့ဥရောပမှာပူပေါင်းဆောင်ရွက်မှုတွေပုံမလုပ်သွားမှာဖြစ်တဲ့အကြောင်းရုရှားအနေနဲ့ကြီးမားတဲ့တန်ဖိုးတွေကိုပေးဆပ်ရမှာဖြစ်တဲ့အကြောင်းရုရှားသမ္မတပူတင်ကိုရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်ကြောင်းသမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။ဆူဒန်နိုင်ငံမှာဆန္ဒပြသူ၅ဦးသေဆုံးခဲ့တဲ့အချမ်းဖက်နှိမ်နှင်းမှုအတွက်အမေရိကန်နဲ့တခြားနိုင်ငံတွေကရှုံ့ချကြတယ်လို့နောက်တစ်နေ့ဖြစ်တဲ့တောက်ကြနေမှာပဲဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကခါတုံးမြို့တော်လမ်းမတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။ခါတုံးအရှိတ်ဘက်ချမ်းဘူရီပြင်တိတ်မွေးလာတဲ့ခါတုံးမြောက်ချမ်းမှာဆန္ဒပြသူတွေကလမ်းတွေကိုကြောက်ခဲတွေတိတ်ကိုင်းတိတ်ခက်တွေနဲ့တားဆီးပိတ်ဆို့ခဲ့ကြတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်မှာတော်မီလောင်ကျွမ်းမှုကြောင့်ဒန်ပါမြို့နီးအင်ဂျင်980ကျော်ကုန်တိုက်တစ်လုံးနဲ့ဟိုတယ်တစ်လုံးမီးလောင်ဆုံးရှုံးခဲ့ကြောင်းတာဝန်ရှိသူတွေကတောက်ကြနေမှာထုတ်ပြန်ပါတယ်။ကြာသာပတေးနေ့ညကလေးကတောက်လျှောက်လောင်ကျွမ်းခဲ့တဲ့တော်မီကြောင့်လူဝစ်စလီမြို့ကနေလူဦးရေ 13,000 လောက်ကိုကယ်ဆယ်ခဲ့ပြီးနောက်ထပ်လူ 21,000 လောက်ကိုရေးပေါ်ရွှေ့ပြောင်းမှုဒေသဆိုင်ရာတာဝန်ရှိသူတွေကအမိန့်ထုတ်ပြန်ခဲ့ပါတယ်။လောလောဆယ်အချိန်ထိတဦးသေဆုံးတဦးပျောက်ဆုံးနေပြီး6ဦးဒဏ်ရာရရှိကြောင်းဘလူဒါခရိုင်ရဲ့ရဲအယားရှိဂျိုဖီလ်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။တနအီကိုမိုင်တရာကျော်တုံးနဲ့လေပြင်းတိုက်ခတ်ခဲ့မှုကြောင့်မီးလောင်ကျွမ်းမှုတွေမြန်မြန်ဆန်ဆန်ပြန့်နှံ့နေပြီးတော့ထိခိုက်ရန်ရရှိသူနဲ့တေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းရဲအယားရှိကပြောဆိုထားပါတယ်ခ
ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာသောရရှင်နေအခုနားဆင်နေရတာက2022ခုနှစ်သက်ရဲ့ဒီနှစ်သက်ခုနှစ်မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်အခုတော့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တချို့ကိုတင်ပြခြင်းပါတယ်ပြီးခဲ့တဲ့နှစ်မြန်မာနိုင်ငံမှာကြုံတွေ့ခဲ့ရတဲ့နိုင်ငံရေးအကျပ်တဲတွေလက်နက်ကင်ပဋိပက္ခတွေနဲ့ကိုဗစ်ကရောဂါတွေအပါအဝင်ပြဿနာပေါင်းစုံကိုဒီနှစ်2022ခုနှစ်သက်မှာညီညီညာညာဖြေရှင်းကျော်လွှားနိုင်ဖို့မျှော်လင့်မှုတွေရှိနေပါတယ်မြန်မာပြည်သူတွေရင်ဆိုင်နေရစေအထွေထွေအကျပ်တဲတွေကိုကျော်လွှားနိုင်ဖို့ဘာသာရေးနဲ့နိုင်ငံရေးခေါင်းဆောင်တချို့ရဲ့နှစ်သက်မျှော်လင့်ချက်နဲ့စူတောင်းတွေကိုစူးစီးတင်ပြထားပါတယ်ဗျာ
ကွန်လွန်သွားပြီဖြစ်တဲ့2021ခုနှစ်ထဲမှာမြန်မာနိုင်ငံတွင်စစ်တပ်ကအာဏာသိမ်းတာတွေကိုဗစ်တတရလှမ်းရဲ့ဆိုးရွားတဲ့ဒဏ်တွေရင်ဆိုင်ကြုံတွေ့ခဲ့ရပြီး2020နှစ်စာပိုင်းကစလာခဲ့တဲ့ကိုဗစ်ကရောဂါလှိုင်းတွေကြောင့်ပြည်သူတွေစီးပွားရေးပုံမှန်မလည်ပတ်နိုင်ပဲဖြစ်လာခဲ့တာအခုချိန်ထိပဲလို့ဆိုရမှာပါဒါကြောင့်ဒီလိုဘေးဆိုးတွေကိုကျော်လွှားလွန်မြောက်ပြီးကံကောင်းခြင်းတွေကြားရောက်ပါစေလို့မိုးကုတ်ရေဘူးဆရာတော်ကစူတောင်းမြစ်တာပို့တာပါတယ
်2022မှာမြန်မာနိုင်ငံလူနိုင်ငံသားတွေနဲ့တကွကဘာသူကဘာသားအားလုံးကံကောင်းကြပါစေလို့စူတောင်းမြစ်တာပို့တာလိုပါတယ်ဘုန်းကြီးတို့လူသားတွေဘလောက်ပဲအလုံးများတယ်ပြောပြောအားလုံးခြုံကြည့်လိုက်မယ်ဆိုလို့ရှိရင်ခန္ဓာကိုယ်နဲ့ပြုလုပ်ခြင်းဆိုတဲ့ကာယကံအလုပ်ပါးစပ်နဲ့စကားပြောခြင်းဆိုတဲ့ဝစီကံအလုပ်စိတ်ထဲကနေတွေးတော့ကြာစီခြင်းဆိုတဲ့မနောကံအလုပ်ဒီသုံးလုပ်ပဲရှိပါတယ်အခုလိုနိုင်ငံလိုနိုင်ငံသားတွေနဲ့တကွကဘာသူကဘာသားတွေအားလုံးကံကောင်းမှုဆိုလို့ရှိရင်ပြောပြကြံပွားကံသုံးပါတရားနေအောင်လုပ်အဲ့တော့အခုလိုလိုချင်းဘုန်းကြီးတို့နိုင်ငံမှာဖြစ်နေတာတွေဆိုလို့ရှိရင်ဥပဒေမဲ့ဖန်ဆီးတာတွေဥပဒေမဲ့နှိပ်စက်နေတာတွေဥပဒေမဲ့တန်းပြီးထောင်ချနေတာတွေဦးအိမ်တွေဖြတ်စီနေတာတွေအဲ့ဒါတွေဟာတွေဆိုလို့ရှိရင်အဲ့ဒါမတရားမှုတွေအဲ့ဒီမတရားမှုတွေကိုဘုန်းကြီးတို့ဖယ်ခွာထုတ်နိုင်ဖို့သိအရေးကြီးကိုတို့အများဆင်းရဲဘဝမတရားဖယ်ခွာထုတ်အဲ့တော့ကိုရောသူရောနိုင်ငံသူနိုင်ငံသားတွေကဘာသူကဘာသားတွေအားလုံးကြီးပွားချမ်းသာဖို့ရာအတွက်ပြုတဲ့အလုပ်ပြောတဲ့စကားကြံစီတဲ့အကြံအစီဆိုလို့ရှိရင်အဲ့ဒါတရားပါပဲ။ဒါကြောင့်မလို့ တရားသောအလုပ်ကိုပြုလုပ်အားထုတ်နိုင်ကြပြီး2020နှစ်နှစ်ပြည့်မှာကဘာသူကဘာသားတွေနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကံကောင်းတဲ့ပုံကိုယ်တွေဖြစ်ကြပါစေလို့ဖုန်းကြီးကတော့အဲ့တလိုပဲဆုတောင်းပေးကြပါတယ်
မြန်မာပြည်သူတွေ2020ခုနှစ်တည်းခံစားခဲ့ရတဲ့ဒုက္ခအထွေထွေကကင်းဝေးစေဖို့ဆူတောင်းပေးသူကလာဟုနှစ်ချင်းခရစ်ယာန်အဖွဲ့ချုပ်ကတိတ်ခါတော်ရဆရာတော်ဒေါက်တာလာဇရုပဲဖြစ်ပါတယ
်ကျွန်တော်တို့2020နှစ်ပြီမှာကျွန်တော်တို့ခါစားနေရတဲ့ကပ်ပေးအမျိုးမျိုးကိုကေဝင်းပြီးတော့ဘာယာပျော်ရွှင်ချမ်းမြေ့သောနှစ်တိဖြစ်ပါစေဒုက္ခရောက်နေတဲ့လူအားလုံးဒီလေဒုက္ခမှာကိဝေးလျက်ကြာကြာမမခြားခြားတတပြုရွှေစွာတက်ရှင်နေနိုင်ကြပါစေဆိုပြီးတော့ဆုတောင်းမေတ္တာပို့လိုပါတယ
်လွန်ခဲ့တဲ့နှစ်ဟာစိတ်မချမ်းမြေဝယ်တွေနဲ့ကြုံတွေ့ခဲ့ရတာမို့ဒါရီအဆုံးသတ်သွားနိုင်ပါစေလို့အစ္စလမ်သာသနာရေးရာကောင်စီရဲ့တွဲဖက်အထွေထွေအတွင်းဝန်ချုပ်ဥဝနရွှေကဆုတောင်းပေးပါတယ
်ဟော2021မှာတော့အားလုံးဟိုစိတ်နှချမ်းသာတာတွေလည်းကြုံရတာပေါ့နော်အဲ့ဒါတွေအဆုံးသတ်ဖို့အတွက်ကိုကျွန်တော်တို့ဒီဆန္ဒပြပါတယ်ဟုတ်ကဲ့နိုင်ငံသားပြည်သူအားလုံးအတွက်ပေါ့နော်အဆိုးတွေအဆုံးသတ်ပြီးတော့ကျွန်တော်တို့တို့ရင်ဆန္ဒပြပါပြီးရင်းရမှုအတွက်ဆုတောင်းလိုက်ပါခင်ဗျာ
တဏ္ဍနဒနပါဠိဟိန္ဒူအဖွဲ့ချုပ်ရဲ့သာသနာပြုအကျိုးဆောင်ဒေါက်တာလှထွန်းကမြန်မာနိုင်ငံသူနိုင်ငံသားတွေဘေးရန်ကင်းစေဖို့နှစ်သစ်မှာဆုတောင်းပေးလိုက်ပါတယ်
2020-2021ပေါ့နော်ဒီနှစ်ခုလုံးဒီနှစ်ခုလုံးမှာကပ်ပေယောဂကိုရိုနာနဲ့ကိုဗစ်ယောဂနဲ့ပတ်သက်ပြီးတော့တကဘာလုံးမှာရှိနေတဲ့လူသားများအားလုံးကရင်ဆိုင်ရခဲ့တယ်တကဘာလုံးဆိုင်ရာယောဂခန်းစားနေရတဲ့အချိန်မှာတို့မြန်မာနိုင်ငံလည်းအပါအဝင်တစ်ခုဖြစ်ပါတယ်နော်အခု2022တို့ဥပြောင်းမှာဖြစ်ပါတယ်နှစ်တည်းနဲ့ဖြစ်ပါတယ်အဲ့လို20ချိန်မှာမြန်မာနိုင်ငံတွင်မီတင်နေထိုင်ကြတဲ့မိဘပြည်သူများနိုင်ငံသူနိုင်ငံသားများကမ္ဘာတဝန်ရှိကမ္ဘာသူကမ္ဘာသားများအားလုံးကိုယ်စိတ်နှပြကျမ်းမာချမ်းသာကြပါစေကျွန်တော်တို့ဟိန္ဒူဘာသာအနေနဲ့အားလုံးကောင်းပါစေကျမ်းမာပါစေချမ်းသာပါစေဒီနှစ်တည်းရဆပြီးတော့ဘေးရန်ကင်းပြီးတော့ငြိမ်ငြိမ်ချမ်းချမ်းအေးအေးဆေးဆေးနဲ့ပြတ်တန်နိုင်ပါစေလို့ကျွန်တော်ဟိန္ဒူဘာသာအရဆုတောင်းပါတယ်ဩမ်ရှန္တိရှန္တိရှန်တီ
တိုင်းသားခေါင်းဆောင်တူဦးဖြစ်တဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းဘူးပူးကင်ကန်းလျံကလည်းတာယာဝါပြောတဲ့နိုင်ငံတော်အသည့်ဖြစ်လာစေဖို့2022အတွက်ဆုမွန်ကောင်းတောင်းပေးပါတယ
်ကျွန်တော်ကခရစ်ယာန်ကျောက်ဆိုတော့ကျွန်တော်ပါတာယာနဲ့ပြောမယ်ဆိုရင်တော့မြစ်ကျင်းတော်မြန်မာနိုင်ငံတဝန်းလုံးမှာရှိတဲ့တိုင်းသားပြည်သူအားလုံးနာမျက်စိစိတ်နှလုံးတွေပွင့်လာပြီးတော့တကယ်ကိုတရားဘောကြောတဲ့နိုင်ငံတော်ကြီးဖြစ်လာဖို့စုမတောင်းကြည့်ဖို့လိုပါတယ်လို့ကျွန်တော်ပြောချက်လိုပါတယ်တကယ်ကစိတ်မလုံးခဲမှရှိတယ်ဆိုရင်တော့ဖြစ်လာမှာပဲလို့ကျွန်တော်ယုံကြည်ပါတယ
်မြန်မာနိုင်ငံကဘာသာရေးခေါင်းဆောင်တိုင်းရင်းသားခေါင်းဆောင်တချို့နဲ့အတူကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းသူ့အနေနဲ့မြန်မာပြည်သူတွေနဲ့အတူတရားရဲရှိကြောင်းနှစ်သက်နှုတ်ခွန်းဆက်စကားပြောခဲ့တယ်လို့မြန်မာနိုင်ငံမှာလက်တလို့ရင်ဆိုင်နေရတဲ့အကြက်တဲတွေကိုမြန်မာပြည်သူတွေဥဆောင်ဖြည့်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြောကြခဲ့ပါတယ်ခင်ဗျာ
VO ရဲ့စနေနေ့မနေ့ကင်းနှစ်သစ်ကူးနေ့အစည်းအဝေးလေးကိုသောရရှင်နေကြီးစုနားဆင်ရတာဖြစ်ပါတယ်ခင်ဗျာတစ်ဆက်တည်းမှာပဲကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်က2022နှစ်သစ်ကူးမိကွန်းနှုတ်ဆက်မိကွန်းစကားပြောကြရမှာပြီးခဲ့တဲ့နှစ်ထဲကိုဗစ်ကရောဂါရာသီဥတုဖောက်ပြန်မှုနဲ့အခြားကပ်ဘေးဒဏ်တွေခံခဲ့ရတဲ့ကဘာကြီးကိုပြန်လည်ထူထောင်ရမှာညီညွတ်ညွတ်နဲ့ဆောင်ရွက်ကြဖို့ကိုတိုက်တွန်းလိုက်ပါတယ်။စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့ကဘာကြီးအတွက်ကုလသမဂ္ဂအကြီးအကဲရဲ့နှစ်သစ်ကူးဆုတောင်းစကားနဲ့ပတ်သက်လို့ဒီ VOA သတင်းတော့လီဇာရှလိုင်းပေးပို့တဲ့သတင်းကိုမကြခင်မှာကျွန်တော်တို့ထုတ်လွှင့်ဖို့ရှိနေပါတယ်ခင်ဗျာ။ကျွန်တော်တို့နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆုံလင်အမေရိကန်တခွင်စရာတွေနဲ့အတူကျွန်တော်သိပ္ပံတဲ့ဤပညာကဏ္ဍကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့ကျွန်တော်တို့ဒီစပိုင်းဆိုင်ရာချိုးရင်းမှုတစ်ခုရှိနေတာကြောင့်ကျွန်တော်တို့သတင်းတွေကိုဒီကြားထဲမှာတင်ပြပေးဖို့ရှိပါတယ်ဒေါက်ကင်မျိုးသက်ကနေသတင်းတွေကိုချက်လောက်ပြောပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါကိုညာဝင်းရောင်းရေကမ္ဘာတလောမှာတော့ဒီကိုဗစ်ကာယောဂါကူးစက်မှုကြောင့်ကန့်သက်ချက်အသစ်တွေ နောက်နိုင်ငံရေးပဋိပက္ခတွေချမှာပဲဒီ2022ခုနှစ်နှစ်သက်ကိုကူးပြောင်းသွားပါပြီ။ဒီလွန်ခဲ့တဲ့2020ခုနှစ်ထဲမှာတော့အမေရိကန်မှာတော့သမရအသက်တူတက်လာတာဒီအိုလံပစ်အားကစားပွဲကိုကာယောဂါကြောင့်ပရိသတ်မပါဘဲနဲ့ကျင်းပပေးရတာ။နောက်မြန်မာအာဖဂန်နစ္စတန်နဲ့ဟောင်ကောင်ကျွန်းတွေမှာဒီမိုကရေစီမျှော်လင့်ချက်တွေပြည့်ပြည့်ခဲ့ရတာတွေနဲ့လည်းကြုံခဲ့ကြရတာပါ။ပြီးခဲ့တဲ့နှစ်ထဲမှာအရိကလွှမ်းမိုးခဲ့တဲ့ကိုဗစ်ကာယောဂါကြောင့်2019ဒီဇင်ဘာလကနေတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးစတင်ပြီးတော့တွေ့ရှိချိန်ကစပြီးတော့အခုချိန်ထိဆိုသေဆုံးရသူက5သန်းခွဲနီးပါးရှိသွားပါပြီ။ကာယောဂါကူးစက်မှုတွေကိုဟန်တားနိုင်ဖို့အတွက်တားမြစ်ကန့်သက်ချက်တွေထုတ်ပြန်ရတာဒီကိုဗစ်ပိုးရှိမရှိစမ်းသပ်ရတာတွေကလည်းမရေမတွက်နိုင်အောင်လုပ်ခဲ့ရတာပါ။2021ခုနှစ်မှာကမ္ဘာလူဦးရေရဲ့ရာဂိုင်းနှုန်း60လောက်ကိုကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ခဲ့တဲ့အတွက်ဒီကာယောဂါအတွက်မျှော်လင့်ချက်တွေတိုးလာပေမဲ့ဆင်းရဲသားအများအပြားဒီကာကွယ်ဆေးရဖို့အတွက်အခက်အခဲတွေရှိနေတယ်လို့ဆေးမထိုးခြင်းနဲ့ချမ်းသာသူတွေကလည်းရှိနေဆဲဖြစ်ပါတယ်။2021ခုနှစ်မကုန်ခင်မှာပဲဗီဇာပြောင်းအိုမီခရွန်ပိုးတဲ့ကြောင့်ပထမဆုံးအကြိမ်ဖြစ်တဲ့နေ့စဉ်ကူးစက်သူအရေအတွက်ဟာလည်းတသန်းကျော်သွားပါတယ်။ဒီကိုဗစ်ကာယောဂါကူးစက်မှုတွေကြောင့်အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုနဲ့တောင်ကိုရီးယားနိုင်ငံဆိုးမြို့တွေမှာဆိုရင်တော့နှစ်သက်ကူးပွဲတော့ကျင်းပမယ်အစီအစဉ်တွေကိုဖျက်သိမ်းခဲ့ရတယ်လို့နှစ်စဉ်ကမ္ဘာတစ်လောမှာနှစ်သက်ကျိုးတဲ့မြို့ဖြစ်တဲ့တင်စားလေးရှိတဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကလူသန်းနဲ့ခြေပြီးလာရောက်ရာစိတ်ကန်းကနှစ်သက်မီရှူမီပန်းဖောက်တဲ့ပွဲကိုလာကြည့်တဲ့သူကလည်းဒီနှစ်မှာပဲတိတိတသာနှဲပါနေတာဖြစ်ပါတယ်။ဒီဘာပဲပြောပြောဒီကမ္ဘာတစ်လောမှာတော့2022ခုနှစ်မှာကြီးမားတဲ့အပြောင်းလဲမှုတွေရဖို့အတွက်လိုအပ်နေတာဖြစ်ပြီးတော့ကာယောဂါထံကရော့ပါပြီးတော့ပို့ပြီးကောင်းမွန်လာဖို့တော့အားလုံးကတည်းမျှော်လင့်နေကြတာလည်းဖြစ်ပါတယ်။ဒီနောက်ကက်သလစ်ခရစ်ယာန်သာသနာပိုင်းပိုဝင်ဟမ်မင်းကြီးဖရန်စစ်စ်ကတော့2022ခုနှစ်အတွက်နောက်ဆုံးဖြစ်တဲ့တောက်ကြံတွေကဗက်တီကန်နန်းတော်မှာကျင်းပတဲ့ဆုတောင်းပွဲကိုတက်ရောက်ခဲ့ပါတယ်။ကိုဗစ်ကာယောဂါကိုရင်ဆိုင်ရမှာကိုကျူးမငဲ့ပဲနဲ့ညီညီညွတ်ညွတ်နဲ့တာဝန်ယူခဲ့ကြသူတွေကိုလည်းသူကချီးကျူးမိန့်ကြားလိုက်ပါတယ်။ကာယောဂါဆိုးနဲ့ရင်ဆိုင်နေရတဲ့အချိန်မှာလူတွေဟာဆုံးရှုံးမှုခံစားချက်တွေဖြစ်လေရှိပြီးတော့ကိုကျူးကြည့်တဲ့အလစ်အထတွေပြန့်နှံ့လာတယ်လို့လည်းပိုယဟန်မင်းကြီးကသတိပေးမိန့်ကြားခဲ့တာပါ။ဒါပေမဲ့လည်းဒီလိုစိန်ခေါ်မှုတွေကိုတာဝန်ယူမှုတွေနဲ့ရုန်းကန်ကြော်လွှားခဲ့ကြတယ်လို့လည်းပြောကြားခဲ့တာပါ။ဗက်တီကန်ကျောင်းတော်ကဆုတောင်းပွဲကိုတော့အစောပိုင်းမှာကြေညာထားတယ်လို့ပိုဟန်မင်းကြီးကပဲဥဆောင်ပြီးကျင်းပတာမတွေ့ရပဲတခြားအကြီးတန်းယဟန်တော်တပါးကိုသာဥဆောင်ပြီးတော့ကျင်းပစေခဲ့တာပါ။ဘာကြောင့်အခုလိုအပြောင်းလဲလုပ်ခဲ့ရတာဆိုတော့ကိုတော့ဗက်တီကန်ကျောင်းတော်ကနေထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူး။ကျမ်းမာရေးအခြေအနေကြောင့်ပြီးခဲ့တဲ့နှစ်ကကိုရိုင်းဆုတောင်းမိန်ကြားမယ့်အစီအစဉ်ကိုပယ်ဖျက်ခဲ့ရပေမဲ့ဒီနှစ်မှာတော့အသက်85နှစ်ရှိပြီဖြစ်တဲ့ပိုယဟန်မင်းကြီးဟာကျမ်းမာရေးကောင်းမွန်ပြီးအကူအညီမပါဘဲနဲ့မိန်ကြားခဲ့တာကိုတွေ့ရပါတယ်။ကိုဗစ်ကာယောဂါထိန်းချုပ်ရေးတားမြစ်ချက်တွေထုတ်ပြန်ထားတဲ့ဗာတီကန်မှာနေဟောင်းကုံဆုံးချိန်အစင်လာရကျင်းပလေးရှိတဲ့ Saint Peter's Basilica ကျောင်းတော်ကဆူတောင်းပွဲကိုလည်းလူအကန့်အသတ်နဲ့သာခွင့်ပြုခဲ့တာလည်းဖြစ်ပါတယ်။ဒီဩစတြေးလျနိုင်ငံမှာတချို့ပြည်နယ်တွေအတွင်းကူးစက်များဗီဇာပြောင်း Omicron ပိုးသစ်ကူးစက်မှုစံချိန်တင်များပြားနေပေမဲ့ Sydney မြို့မှာနှစ်ဆင်ကျင်းပနေကြနှစ်ကူးအကျိုးမီရှူမီပန်းဖောက်တဲ့ပွဲတော်ကိုတော့အစီအစဉ်တိုင်းပဲကျင်းပပေးခဲ့ပါတယ်။မကြခင်နိုင်ပိုင်းမှာပဲနှစ်သက်ကူးပြောင်းတော့မယ့်အမေရိကန်နိုင်ငံမှာတော့ Omicron ပိုးသစ်ကူးစက်မှုတွေတိုးနေတဲ့အတွက်ဒီလိုအချိန်မျိုးမှာလူစုလူဝေးတွေမလုပ်ကြဖို့ရှေးပညာရှင်တွေကသတိပေးနေပါတယ်။အခုချိန်ဟာဘဝတက်တက်တာအတွင်းလူမှုကျန်းမာရေးဆိုင်ရာပြဿနာကြီးနဲ့ရင်ဆိုင်နေရတယ်လို့ George Washington တက္ကသိုလ်ကရှေးပညာပါမကဒေါက်တာ Jonathan Rainier ကပြောကြားခဲ့တယ်လို့ကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူထိပ်တန်းအမေရိကန်ဆေးပညာရှင်ဒေါက်တာအန်သနီဖောက်ချီကလည်းနှစ်သက်အတွက်လူအများပြားစုဝေးတာတွေမလုပ်ဖို့ကာကွယ်ဆေးထိုးထားတဲ့လူနည်းနည်းနဲ့သာဒီကျင်းပဖို့အတွက်ပန်ကြားနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတစ်ရက်အတွင်းယောဂါပိုးကူးစက်သူဟာကျက်တပရင်းနေမှာတော့6သိန်းနီးပါးရှိသွားပါတယ်။ဒီကိုဗစ်ကူးစက်မှုတိုးလာတာနဲ့အတူလေကြောင်းခီးစဉ်ထောင်းနဲ့ချီပြီးဖျက်သိမ်းခဲ့ရတဲ့အတွက်လေဆိပ်တွေမှာတောင့်တင်နေသူတွေကအများပြားရှိနေတယ်လို့တစ်ချိန်တည်းမှာပဲအပျော်စီးသင်းမောတွေအတွက်ပါ CDC ကူးစက်ယောဂါကာကွယ်ရေးနဲ့တားဆီးရေးဗဟိုဌာနကနေသတိပေးချက်တွေထုတ်ပြန်ခဲ့တာပါ Omicron ကူးစက်မှုတွေတိုးလာတဲ့အတွက်အစ္စရေးမှာတော့ COVID ကာကွယ်ဆေးစရုပ်ချအကြိမ်ထိုးဖို့အတွက်ကျက်တပရင်းတွေကပဲအတည်ပြုပေးခဲ့ပါတယ်ကိုညာဝင်းရောင်ဝင်း
ဟုတ်ကဲ့ပါခင်ဗျာအခုတော့ကျွန်တော်တို့ဂူနာကမိတ်ဆက်ပေးခဲ့တဲ့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်က2022နှစ်သစ်ကူးနှုတ်ဆက်စကားတွေအကြောင်းကိုတော့ဒီဂျနီဗာမြို့ကလီဇာရှလိုင်းပေးပို့တဲ့သတင်းကိုကိုစုံမိုးကျော်ပြောပြမှာဖြစ်ပါတယ်ဗျာ
ကုလသမဂ္ဂရဲ့အကြီးအကဲအဖြစ်ကဘာကြီးနဲ့ပတ်သက်လို့အကောင်ဘက်ကရှုမြင်ဖို့တာဝန်ရှိတဲ့အတိုင်းကုလသမဂ္ဂအတွင်းမှုချုပ်ကနှစ်သစ်ကူးမိန်ငွန်းဆက်ရမှာမျှော်လင့်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်တချိန်တည်းမှာပဲကုံလွန်ခဲ့တဲ့နှစ်ချက်မှာကြုံခဲ့ရတဲ့မနစ်မြို့ပေါ်ရအခြေအနေတွေကိုလည်းခြံလက်မထားခဲ့ပါဘူ
း The world welcomes 2022 with our hopes for the future being tested.
စံတမှုတွေနဲ့အတူအနာဂတ်အတွက်မျှော်လင့်ချက်တွေနဲ့2022ခုနှစ်ကိုကဘာကြီးကကြိုးဆိုလိုက်ပါတယ်။ဆင်းရဲမွဲတေမှုတွေနဲ့ရှိုင်းလာတာ၊မညီမျှမှုတွေပိုဆိုးလာတာ၊ကိုဗစ်ကပ်ရောဂါကာကွယ်ဆေးဖျန့်ချီမှုတွေမမျှမတဖြစ်နေတာရာသီဥတုဖောက်ပြန်မှုတွေထိမ့်ချုပ်ရေးဂရိကဝိတ္တွေအားနည်းတာပြိပခါတွေသဘောထားကွဲပြားမှုတွေမှားယွင်းတဲ့သတင်းအချက်လက်တွေဟာမူဝါဒရေးရာစမ်းသပ်မှုတသက်မဟုတ်ပါဘူးကျင့်ဝတ်အရာရောလက်တွေ့ဘဝမှာပါစမ်းသပ်မှုတွေပါ
ပြီးခဲ့တဲ့နှစ်ထဲမှာကဘာကြီးမှမျှော်မှန်းတဲ့အတိုင်းဖြစ်မလာခဲ့တဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့ COVID ကာကွယ်ဆေးဖြန့်ဝေမှုမညီမျှတာတွေကိုအဆုံးမသတ်နိုင်ဘူးဆိုရင်ကာယောဂါဇိုးကြီးကိုအဆုံးသတ်နိုင်မှာမဟုတ်သလို virus မျိုးကွဲအသစ်တွေဆက်လက်ထွက်ပေါ်လာရကတန်ပေါင်းများစွာသောလူတွေရဲ့ဘဝတွေကိုချိန်ချောက်နိုင်တဲ့အန္တရာယ်တွေရှိတာကိုလည်းသတိပေးခဲ့ပါတယ်အရှေ့အလယ်ပိုင်းဒေသမှာတိုက်ပွဲတွေကြောင့်ဆက်လက်သေချေပျက်စီးမှုတွေကြုံနေရပေမဲ့ကမ္ဘာ့သတင်းကောင်းကြီးပိုင်းမှာမတွေ့ရတော့ဘူးလို့လည်းနိုင်ငံတကာချက်ချေနီအဖွဲ့ ICRC ကပြောဆိုပါတယ်အခုလိုလူသားချင်းစာနာမှုဆိုင်ရာအကြမ်းတွေမေ့လျော့ခံထားရချိန်မှာယေမန်စီးရီးယားအီရတ်လိုနိုင်ငံတွေနဲ့အခြားဒေသတွေမှာတပ်ဖြတ်ခံနေရတာတွေအိုးအိမ်စွန့်ခွာထွက်ပြေးနေရတာတွေဆက်လက်ဖြစ်ပေါ်နေပါတယ်လို့နိုင်ငံတကာချက်ချေနီအဖွဲ့ကြီးကပြောဆိုထားပါတယ်ဒီလိုဝမ်းနည်းစရာအဖြစ်အပျက်တွေဟာကျင့်ဝတ်နဲ့တကယ့်ဘဝစိန်ခေါ်မှုတွေအဖြစ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကညင်ညွန်းပြောဆိုလိုက်ပြီးနှစ်သက်မှာတိုးတက်မှုတွေရောက်အောင်ဝိုင်းဝန်းကြိုးပမ်းကြမယ်ဆိုရင်စာနာမှုဆိုင်ရာအကြမ်းအတဲတွေကိုကျော်လွှားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ
် Recovery from the pandemic with a bold plan to vaccinate every person everywhere
ကယောဂါကပြန်လဲနလန်ထူနိုင်ဖို့လူတိုင်းနေရာတိုင်းကာကွယ်ဆေးထိုးနိုင်အောင်စီစဉ်ရမှာပါစီးပွားရေးပြန်လဲနလန်ထူဖို့ဆိုရင်လည်းချမ်းသာတဲ့နိုင်ငံတွေကဖွံ့ဖြိုးဆဲနိုင်ငံတွေကိုပန္နာရဲ့ယင်းနှိမ့်နံမှုအကျွေးတွေလျှော်ပေးတာတွေနဲ့ပံ့ပိုးကြရမှာပါမယုံကြည်မှုတွေသဘောထားကွဲပြားမှုတွေအတွက်တော့သိပ္ပံပညာအချက်လက်တွေနဲ့ကြိုးကြောင်းဆင်ခြင်နိုင်စွမ်းတွေရှိအောင်အလေးထားကြိုးပမ်းကြရပါမယ်ပြိပခါတွေကနလန်ထူဖို့ကတော့ဆွေးနွေးမှုတွေအပေးအယူဆက်ဆံညှိနှိုင်းမှုတွေနဲ့တင့်မြတ်ရေးအတွက်စိတ်ဆန္ဒသစ်တွေရှိဖို့လိုအပ်ပါတယ်ကျွန်တော်တို့ကဘာကြီးကိုပြန်လဲထူထောင်ဖို့အတွက်ကတော့ရင်ဆိုင်နေရတဲ့အကြက်အတဲ့ကြီးရဲ့ပမာဏနဲ့အရေးပေါ်အခြေအနေတွေပေါ်မူတည်ပြီးရာသီဥတုဆိုင်ရာတန်တိဋ္ဌံတွေချမှတ်ကြရမှာဖြစ်ပါတယ်
။ကြီးမားတဲ့အကြက်အတဲ့နဲ့ရင်ဆိုင်နေရပေမဲ့အခွင့်အလန်းကြီးရဲ့ရှိတဲ့အခိုက်အတန့်အဖြစ်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအကောင်းမြင်ပြောဆိုခဲ့ပါတယ်။လူတွေအားလုံးအကျိုးအတွက်ညီညီညွတ်ညွတ်ဝိုင်းဝန်းကြိုးပမ်းကြဖို့နိုင်ငံတကာအစိုးရတွေကိုတိုက်တွန်းလိုက်သလိုပဲငြိမ်းချမ်းတဲ့နှစ်သစ်ဖြစ်ပါစေလို့ဆန္ဒပြုကြောင်းလဲအတွင်းရေးမှူးချုပ်ကနှစ်သစ်ကူးနှုတ်ခွန်းဆက်စကားမှာနှီးကုန်းချုပ်ပြောဆိုထားပါတယ
်တို့ရရှိပါခင်ဗျာဒါကတော့ကိုဇော်မိုးကျော်တင်ပြခဲ့တာပါအစောပိုင်းတုန်းကကျွန်တော်တို့စပိုင်းဆိုင်ရာချုပ်ရင်းမှုတွေအတော်လေးရှိခဲ့ပါတယ်ကျွန်တော်ဒီနှစ်နှစ်သစ်ကူးနှစ်မှာဒီတို့ရရှိနေကိုအစီအစဉ်တွေပြည့်ပြည့်စုံတင်ဆက်ပေးခြင်းပေမဲ့ရွာသူနှောက်ရက်တယ်လို့ပဲဆိုရမလားကျွန်တော်တို့အစီအစဉ်တချို့ဟိုစနစ်တကျမဖြစ်ခဲ့တာအတွက်တောင်းပန်ပါတယ်ခင်ဗျာအခုတော့မကြခင်မှာဒုတိယပိုင်းနိုင်ရွက်ကိုထုတ်လင်းဖို့ရှိပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ် လူရုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelcha 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲကျော်ရှိပါပြီ VOA American အတန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာကပါ direct တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တသုတဆုံလင်း American တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်လေးကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အဲ့ဒီတဲကမှာအရင်ဦးဆုံးတော့အမျိုးသမီးကန္တဖြစ်ပါတယ်ပြီးခဲ့တဲ့2021တနှစ်တာကာလအတွင်းမှာမြန်မာနိုင်ငံကြုံတွေ့ခံစားခဲ့ရတာတွေနဲ့ပတ်သက်လို့အမျိုးသမီးတွေရဲ့အတန်ကဘယ်လိုရှိပါသလဲဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးစူးစီးတင်ပြထားပါတယ်ဗျာThere's a path we must choose sometime
ကုလုံတော့မယ့်2021ခုနှစ်ဟာအမျိုးသမီးတွေအပါအဝင်မြန်မာပြည်သူအများစုအတွက်ကတော့အပြောင်းအလဲတွေကြီးကြီးမားမားကြုံရတဲ့နှစ်လို့ဆိုရင်မမှန်မထင်ပါဘူးကိုဗစ်ကပ်ဘေးအပြင်ဆရာနာသိမ်းမှုကြောင့်ကြုံတွေ့ရတဲ့အဖက်ဖက်ကအကျက်တဲတွေကြောင့်အကောင့်ထက်အဆိုးများတဲ့နှစ်လို့အမျိုးသမီးအများစုကပြောဆိုကြပါတယ်ဒီလိုအဆိုးတွေကြားမှာပဲအကောင့်တချို့ရှာတွေ့ခဲ့တယ်လို့ပြောသူကတော့အနာသိမှုနောက်ပိုင်းဖန်းစီခံခဲ့ရပြီးအချင်းထောင်တွင်မှ6လလောက်နေခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာတဲ့အလို့သမားရေးတက်ကြွလှုပ်ရှားသူဒေါ်မျိုးမျိုးအေးပါ
2021ကတော့သိုးသောနှစ်ပေါ့တိုးတော်လည်းဒီသိုးတဲ့နှစ်မှာကျွန်မအတွက်ကိုယ့်ကို refreshion လုပ်ခဲ့ရတဲ့ဒီဖုန်းလိုမျိုးဆိုရင်တော့ခဏ reset ချတာလို့ power ပိတ်ပြီး update တင်ခဲ့ရတဲ့နှစ်ပေါ့နော်အဲ့လိုမျိုးပြောရမယ်ဘာဖြစ်လို့လဲဆိုတော့ကျွန်မကတစ်ခါမှကိုယ့်အတွက်ရနာခဲ့တဲ့ရမရှိဘူးတချိန်လုံးဒီအလုံသမားတွေရဲ့အမှုကိစ္စတွေရေးရတယ်မှာကျွန်မအချိန်နှစ်ထားတယ်အဖမ်းခံရပြီတဲ့အခါကျတော့မှထောင်ထဲမှာ6လဘာမှအလုပ်မရှိဘူးလေနေ့တိုင်းအချိန်24နာရီကတော်တော်ကိုပို့နေရအဲ့ဒီကြမှဟိုအရင်ဒီအပြင်မှာဆိုတိတ်အိတ်ချင်တာလေထောင်ထဲကလုံးဝမအိတ်ချင်ဘူးအိတ်ချင်ကြတော့မှကျွန်မတို့ကိုယ့်ကိုယ်ပြန်တုံ့တက်ဖို့ရတယ်နှစ်တစ်နှစ်ဖြစ်သွားတယ်ပေါ့နော်ဘာတွေပြင်ဖို့လိုတာလဲဘာတွေမှားနေတာလဲဘာတွေဒီထပ်ပြီးလေးလာဖို့လိုလဲအထူးသဖြင့်စာအုပ်တွေလည်းအဲ့ချိန်ကျတော့မှပို့ပြီးဖတ်ဖြစ်တယ်ပေါ့ဟိုတော့ကစာအုပ်တွေဖတ်တယ်လုပ်ငန်းဝင်တွေရောက်သွားတဲ့ခါကျတော့စာအုပ်ကိုဖယ်ပြီးတော့လုံးဝစာနဲ့ဝေးသွားခဲ့တယ်ပေါ့တကယ်ဆိုလို့ရှင်တော့လုံးဝဒီမိုကရေစီဆုတ်တုံးသွားတဲ့အချိန်ကျမတို့အလုပ်တွေလုံးဝရပ်နားသွားတဲ့အချိန်အဆိုးဆုံးကာလပေါ့နော်ဒီတော်လိုင်းကိုဖျက်ဆီးနေတဲ့ကာလကြီးမှာကျမက6လတာကိုယ့်ကိုပြန်သုံးသပ်ဖို့အချိန်ကြီးရပြီးတော့ဟိုကိုယ့်ကိုလည်းပြန်သုံးသပ်နိုင်ခဲ့တယ်ပေါ့နော
်ဒီလိုအဆိုးတွေကနေအကောင်းရှာတွေ့ခဲ့သူတွေရှိတယ်လို့အကောင်းဆိုတာမမြင်ရနိုင်လောက်အောင်အဆိုးတွေနဲ့ပဲစက်တိုက်ရင်ဆိုင်ရသူတွေလည်းရှိပါတယ်အထူးသဖြင့်ဆီယနာတိမ်မှုနောက်ပိုင်းမှာအာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ရင်းအသက်ဆုံးရှုံးခဲ့ကြတဲ့သူတွေဖန်စီထိန်းသိမ်းခံရသူတွေမိသားစုဆွေမျိုးတွေနဲ့နေရက်ကိုဆွန့်ခွာပြီးဘေးလွရာတင်းရှောင်နေကြတဲ့လူငယ်တွေအများပြားရှိနေပြီးတော့ဒီထဲမှာတယောက်ပါဝင်ဖြစ်တဲ့ဒေါက်တာအီက2021ခုနှစ်ဟာသူ့အတွက်တော့ဘဝမှာထင်မှတ်မထားတဲ့အပြောင်းအလဲတွေနဲ့နာကြီးစရာနှစ်တစ်နှစ်ပါပဲလို့ပြောပါတယ
်တက်မှာဘလို့ခဲ့ရလဲဆိုရင်ထိခိုက်ရတာတွေအကျံဖက်ဖြုတ်ခွင်းမှုတွေကျန်တဲ့အရာတွေကျွန်တော်စိတ်ကူပေးရတယ်ပေါ့နော်မှန်တိုင်းပြောရရင်တော့ကျွန်တော်တို့မျိုးပေါ်မှာနေပြီးတော့ကျွန်တော်တို့အတွက်ဆိုရင်ဒီကြည်ချစ်တန်ရာလူနာတွေကိုကြုံအောင်ကြုံတွေ့ရနိုင်မယ်လို့တကယ်တစ်ခါမှမတွေးခဲ့ဘူးဒီတိုင်းလာရေးဟာနေမီတွေတော့အာနာပါပဲเนาะကုလဝင်ထမ်းရတာတကယ်ဒါမဲ့လုံးဝအောင်မျောနေမထားဘူးဒီလုံးဝမတွေးဘူးတွေးခဲ့တဲ့လူနာတွေဆိုတာလည်းတကယ်ဆူဆူဝါးဝါးတွေ headshot တွေခေါင်းကိုထိမှန်ထားတဲ့လူနာတွေဥရီပွင့်ထွက်တဲ့လူနာတွေအဲ့လိုမျိုးတွေကြုံတွေ့ရနိုင်မယ်လို့ပေါ့မှာတစ်ခါမှမတွေးဘူးပြီးတော့ကျွန်တော်အနေနဲ့ဆိုရင်ကျွန်တော်ဆရာဝန်တယောက်နိုင်ငံရေးသမားလည်းမဟုတ်ဘူးဘယ်ပါတီဝင်မှလည်းမဟုတ်ဘူးကျွန်တော်ရဲ့ profession နဲ့အရဆိုရင်ကျွန်တော်စေကူတယ်လူနာရှိရင်ကျွန်တော်စေကူမယ်ဒါမဲ့ထင်မှတ်ထားတာအဲ့စေကူပေးတဲ့ဟာကြီးကအခုအနေနဲ့စကောက်စီအောင်လက်အောင်မှာတမတ်ခံရမယ်လို့လည်းတခါမှမတွေ့ခဲ့ဘူးလုံးဝကိုမထင်မှတ်ထားတဲ့အရာတွေပေါ့နော်ဒီ2021ရဲ့အစပိုင်းကာလတွေဆိုတာ
ဆီယနာမသိငင်အချိန်အထိသူတို့လူစေဝန်တန်းတွေဟာကိုဗစ်တိုက်ဖျက်ရေးလုပ်ငန်းတွေမှာရှီတန်းကပါဝင်ခဲ့ကြတယ်လို့တရဲကောင်းတွေအဖြစ်ဂုဏ်ပြုခံခဲ့ကြရပေမဲ့လို့လေအာနာသိမ့်မှုနောက်ပိုင်းမှာတော့စစ်ကောင်စီရဲ့ပြစ်မှတ်ထားနှိတ်ကွတာခံခဲ့ရတယ်လို့ဒေါက်တာအီကပြောပါတယ်ကိုဗစ်ကပ်ဘေးကြောင့်လူမှုစီးပွားအကျပ်တွေအဖက်ဖက်ကကြုံနေရတဲ့အချိန်မှာဆီယနာသိမ့်မှုကြောင့်အခက်အခဲတွေပိုးပြီးတော့ဖြစ်ရတယ်လို့ပြောသူနောက်တစ်ဦးကတော့ရန်ကုန်မြို့ကဈေးဆိုင်ပါရှစ်တူဦးဖြစ်တဲ့မယင်ထွန်းမှာ
2021မှာတော့လုံငန်းကိုင်တိုင်းနေရာအမှတ်တည်တဲ့ဒါပေမဲ့ဒီအကောင့်နေတော့မှအဆင်မပြေပါဘူးမကြီးရဲ့အရင်ကရောင်းဝယ်ရတဲ့ကဏ္ဍမှာကျတော့ရောင်းဝယ်ရောသူ့ဈေးနဲ့သူကမျှတာလေလေဈေးတွေကုန်ဈေးနှုန်းကစာပြင်းရောင်းရတဲ့နေရာမှာကခုကျတော့အဲ့လိုမျိုးအရင်နှစ်တည်းလောက်နှစ်လောက်ကိုတော့မချက်ဘူးစိုက်ကြရတာများပြီးအဖက်တင်တာနဲတာပေါ့
2021ခုနှစ်မှာတက္ကသိုလ်ဂုဏ်ထူးတန်းဆက်တက်ဖို့ရှိနေတဲ့ကျောင်းသူမအေးမြင့်မြင့်အောင်ကတော့အာဏာသိမ်းမှုနဲ့ကြုံရတဲ့2021ခုနှစ်ဟာသူ့အတွက်ပညာရေးနဲ့လုပ်ငန်းဝင်ဆိုင်ရာအခွင့်အလမ်းတွေအများအပြားဆုံးရှုံးနှစ်နာခဲ့ရတဲ့နှစ်လို့ပြောပါရယ်
။ကျမတို့က2020မှာဘွဲရခဲ့တယ်ဆိုပေမဲ့ဒီဂုဏ်ထူးတန်းဆက်တက်ရတာပေါ့နော်။ဂုဏ်ထူးတန်းဆက်တက်ရတဲ့အချိန်မှာဒီကျောင်းပြီးတဲ့အခါမှာကိုလုံမဲ့ဒီရွေးချယ်မဲ့ career အတွက်ကိုကျမတို့ဒီအလုပ်ထဲကိုဝင်ဖို့အတွက်ကိုပြင်ဆင်ထားတာပေါ့2021ဆိုရင်တော့အလုပ်ထဲမှာစပြီးတော့အလုပ်တွေ့ကြုံယူမယ်ဆိုပြီးတော့ပြင်ဆင်ထားတာပေါ့အဲ့ဒီမှာမှခုလိုဖြစ်သွားတော့ကြတော့ညီမအနေနဲ့ဘာလုပ်တွေ့ကြုံမှလည်းမယူရတော့ဘူးပေါ့နော်တတခုကကြတော့ညီမတို့ကဥပဒေဘာသာရဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒီချိန်ပါဆင်းရတယ်ပေါ့တရားရုံးနေမှာချိန်ပါဆင်းရတဲ့အခါမှာအခုအာဏာသိမ်းလိုက်ပြီးကြတယ်ညီမတို့တရားရုံးနေကို point court လုပ်လိုက်တယ်ပေါ့နော် point court လုပ်လိုက်ပြီးတော့ချိန်ပါလုံးဝမဆင်းတော့ဘူးဒါမျိုးကြီးပေါ့နော်အဲ့တော့ရှင်းနေလိုက်စင်လည်းမရခဲ့ဘူးပေါ့နော်ကိုယူမဲ့အလုပ်တွေ့ကြုံတွေလည်းအကုန်လုံးတော့အဲဒီဆုံးရှုံးလိုက်ရတာပေါ့နော်ဟုတ
်2021ခုနှစ်မှာအခုလိုအစိုးရကြုံရပြီမဲ့လို့လာမဲ့2022ကိုတော့ဆီယနာရှင်ကိုအမြင့်ပြတ်တိုက်ထုတ်နိုင်တဲ့နှစ်ဖြစ်ချင်တယ်လို့မအေးမြင့်မြင့်အောင်ကပြောပါရယ်ဒီအတွက်ကြာရနေရမှာပါဝင်လှုပ်ရှားနေပြီးနှစ်သစ်မှာလည်းအာနာရှင်ကိုတိုက်ထုတ်နိုင်တဲ့အထိဆက်ပြီးတော့ပါဝင်သွားမှာဖြစ်တယ်လို့လည်းသူကပြောပါရယ
်ညီမထင်တယ်ညီမတို့တော်လန်ရေးရတော့ပြီးမှမဟုတ်သေးဘူးပေါ့နော်2022မှာလည်းညီမတို့တွေဆက်ပြီးတော့တော်လန်နေကြရအောင်ပါပဲပေါ့တော်လန်ရေးဆိုတာကလုတ်ပြီးလို့ရှိရင်ဒါဖြတ်ချလို့ရတဲ့အမျိုးလည်းမဟုတ်ဘူးပေါ့နော်နောက်ပြန်လဲလို့ရတဲ့အရာလည်းမဟုတ်ဘူးပေါ့အဲ့ဒီတော့ညီမတို့တွေရှေ့ဆက်ပြီးတော့ပဲသွားဖို့ရှိတယ်ပေါ့နော်အဲ့တော့2022မှာလည်းဒီဆရာနာရှင်တက်ဖြတ်ရေးလုပ်ငန်းတွေမှာပဲကိုရရခဏကြာရခဏတွေကနေပြီးတော့ဆက်ပြီးတော့ကုနေအောင်ပဲသွားနေအောင်ပဲပေါ့နော်ဒီကြားထဲထောင်ကြရင်လည်းကြာနိုင်နေပေါ့နော်ထောင်ကြရင်လည်းကြာနိုင်နေအသက်ဆုံးရှုံးသွားရင်လည်းဆုံးရှုံးသွားနိုင်နေပေါ့နော်ဒါမှပြောလို့မရဘူးပေါ့နော်ဖြစ်ချင်တာကတော့ဟို2022မှာတော့တော်လန်ရေးရအပြီးတက်သွားခြင်းနဲ့ပေါ့နော်2023ကြာလို့ရှိရင်တော့ဒါလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကိုပေါ့နော်အမြန်ဆုံးရောက်ချင်ပါတယ်ပေါ့နော်အဲ့ဒီအတွက်လည်းအများကြီးစူးစမ်းကြဖို့လိုအပ်တယ်လို့ပေါ့နော်ပေါ့ညီမတို့ခံမှန်းလို့တော့မရပြိမ့်မယ်2022ကိုတော့ဆရာနာရှင်တိုက်ဖြတ်ရေးလုပ်ငန်းစဉ်တော်လန်ရေးလုပ်ငန်းစဉ်အပြီးတက်တဲ့နှစ်တစ်ခုရေလို့ပေါ့ဟိုခံမှန်းပြောမျှော်လင့်ထားပါတယ်ဟုတ်
စီအိုချူရီကိုစန့်ကျင်ဖီဆန်တဲ့အကြမ်းမဖက်စီဒီယမ်လှုပ်ရှားမှုမှာပါဝင်လာကြောင်းတခြားသောစီးဝင်နှန်းတွေနဲ့အတူစစ်ကောင်စီရဲ့ပြစ်မှတ်ထားတိုက်ခိုက်တာကိုခံရပြီးပြည်သားစုတွေနဲ့အဝေးမှာထွက်ပြေးတင်းရှောင်နေရတဲ့ဒေါက်တာအီကတော့2022ခုနှစ်မှာအိမ်ပြန်ခွင့်ရဖို့မျှော်လင့်နေတဲ့အသူပ
ါကျွန်တော်မိမိချက်တဲ့ဟင်းတွေကိုလွန်ပြီးမိရဟင်းချက်ရံကောင်းတယ်ပြီးတော့ဖေဖေနဲ့အတူတချင်းတွေဆိုလိုက်အရင်လိုပဲမိသားစုဆုံဆုံညီနဲ့ပြောလိုက်ဒေသရှိရလဲလားအဲ့လိုမျိုးပဲနေကြတယ်အဲ့လိုပဲကျွန်တော်တို့ပဲမတရားဖမ်းဆီးဆုံးဆောင်ခံရတဲ့လူတွေလွတ်မြောက်လာကြပြီးတို့ရဲ့ကိုယ်ပိုင်မိသားစုလေးတွေနဲ့ပြန်ပျော်ပျော်ရွှင်ရွှင်နေစေခြင်းနဲ့ဒါမှတချို့တွေဆိုရင်အိမ်မပြန်နိုင်တော့ဘူးလေမိသားစုနဲ့လည်းတော်တော်လုံးပြန်မတွေ့ရတော့ကျွန်တော်ဆန္ဒကိုယ်ပိုင်ဆန္ဒရဆိုအိမ်ကြံကြင်တယ်မိသားစုနဲ့ပြန်တွေ့လုံးဝဆန္ဒကြီးကြီးမားမားကြီးတစ်ခုအနေနဲ့ဆိုရင်တော့2022မှာစကောင်းစီလက်အောက်ကနေအများဆုံးလုံမြောက်ခြင်းတယ်အကြဆုံးအထိခိုက်နည်းနိုင်တဲ့များနည်းနည်းနဲ့ပြည်သူအောင်ပွဲကိုရစေခြင်းတယ်အဲ့ဒါကတော့မမျှော်နေဆုံးဆန္ဒပ
ါအလို့သမားကြီးတက်ကြွလှူရှာသူတော်မျိုးမျိုးအေးရဲ့နှစ်သက်မျှော်လင့်ချက်ကရောဘယ်လိုများရှိပါလဲ
2022မှာတော့ဟိုအကောင်းဆုံးကိုမျှော်လင့်တာပေါ့နော်ဒါပေမဲ့ဟိုမျှော်လင့်တယ်လို့မျိုးလည်းဖြစ်လာနိုင်မှုရေခံမြေခံကတော့လိုအောင်မယ်လို့ထင်တယ်ကျမတို့တကယ်ဒီ2022ရဲ့အိမ်မက်ရှိယူတကယ်ပဲကျမတို့အတူတူမဲ့ခွင့်မဲ့ရမလားဂျာထဲမှာပဲကျမတို့ကဒုတိယမြန်ရန်ပြီပဲပေါ့နော်ဟိုပြန်လဲပြီးတော့ဟို update သွားတင်ရမှာလားပေါ့နော်တကယ်ပဲကျမတို့အားလုံးတူညီတဲ့အနာဂတ်စီကိုရှောက်မလားလို့တော့မပြောနိုင်ဘူးပေါ့နော်မျှော်လင့်ချက်ကတော့ထားတယ်သို့တော်လည်းဒီမျှော်လင့်ချက်ဒီတောင်းယူလို့မရလုံးယူလို့မရတိုက်ယူမှရမှာဖြစ်တဲ့အတွက်ကြောင့်မလို့အားလုံးညီဖို့တော့လူတယ်တနိုင်ငံလုံးညီဖို့တော့
စည်းစိမ်ပန်းရှင်မဲ့ရင်ထွန်းကတော့နှစ်သစ်မှာ ဘေးကင်းလုံခြုံမှုရှိရှိနဲ့အေးအေးချမ်းချမ်းနေထိုင်စားတောက်လို့ရတဲ့အခြေအနေမျိုးကိုပြန်ရချင်ပြီလို့ပြောပါတယ်
ဒီ2022မှာတော့ဒီအကုန်လုံးပေါ့နော်ဒီကိုယ်ဒီနိုင်ငံလူတွေအကုန်လုံးငင်းငင်းညံ့နဲ့အရင်လိုအေးအေးချမ်းချမ်းစီးပွားရေးလေးပြန်ရှာစီခြင်းနဲ့လုံလုံခြုံခြုံပေါ့နော်နေရထိုင်ရတဲ့နေသားစား main ကလေးဆိုလည်းအရင်တော့ပုံစံမျိုးခုမှကိစ္စရှိလို့ည9နာရီ10နာရီထွက်နေတော့မှလုံခြုံစိတ်ချရတဲ့နေသားမျိုးတွေပေါ့ကိုကမိမတယောက်ဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့လိုမျိုးပေါ့နော်အကုန်လုံးစီးပွားရေးလေးအကုန်စင်စင်အစဉ်ပြေပြေနဲ့တက်မရေးလေးကောင်းကောင်းနဲ့လူတိုင်းကိုဖြစ်စေချင်တာပေါ့နော်
လက်ရှိဆေးဥချုပ်မှုအောက်မှာကတော့ပြည်သူတွေအတွက်ဘေးကင်းလုံခြုံမှုမရှိသလိုကြီးလန့်စွာစားနေရတဲ့ဘဝတွေနဲ့စားဝတ်နေရေးအကျက်တဲမျိုးစုံကိုရင်ဆိုင်နေရတယ်လို့အမျိုးသမီးအများစုကပြောဆိုကြပါတယ်။ကိုဗစ်ကပ်ဘေးနဲ့နိုင်ငံရေးအကျက်တဲတွေကြားမှာတစ်နှစ်တာအတွင်းတဦးနဲ့တဦးကြုံတွေ့ရတဲ့ဖြစ်ရပ်တစ်ခုချင်းစီမတူကြပေမဲ့လို့2021ခုနှစ်ဟာမြန်မာနိုင်ငံကအမျိုးသမီးတွေအတွက်ကတော့ဆုံးရှုံးနှစ်နာမှုတွေများတဲ့နှစ်လို့ဆိုရင်မြင်နိုင်ကြမယ်မထင်ပါဘူး။ဒါကြောင့်လာမယ့်နှစ်သစ်မှာတော့လူအစိုးရကနေလွန်မြောက်ပြီးကြုံနေရတဲ့ကပ်ပြီးအတွေ့အကြုံကနေလွန်မြောက်နိုင်ကြပါစေ။ညွှန်မန်းချတဲ့အနာဂတ်နဲ့ဘေးကင်းလုံခြုံအေးချမ်းတဲ့နှစ်သက်ကိုဖျက်ဆီးနိုင်ကြပါစေလို့ဆုမကောင်းကြောင်းရင်းဒီသတင်းပန်အမျိုးသမီးခန္ဓာကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျမခင်ဗျူထွေပါရှင်။
အခုတခါဆက်ပြီးတော့နားဆင်ရမှာကတူတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ကိုအောင်ကတင်ဆက်ထားပါတယ်ဗျာ
အမေရိကန်တည်ယူပို့ဆောင်ရေးကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ truck ကမောင်းသမအလုံလောက်မရှိဖြစ်နေတာပါအခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်မှုဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ် truck ကလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဘာတွေဆောင်ဖို့ရှောင်ဖို့လိုမလဲဆိုတာကို truck ကမောင်းနေသူတူဖြစ်တဲ့ကိုသိန်းတော်ကိုမြင်ကြည့်ရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါတယ
်ပထမဆုံးအနေနဲ့ခဲ့တဲ့ခဲ့ခဲ့တဲ့ဂျင်းနဲ့ရဆိုင်ရခဲ့တဲ့ဟာလာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက် land နဲ့ permit ဖြည့်တဲ့ခါမှာစပြီးတော့မှခက်ခဲစားတွေ့တယ်။အဲ့မှာကျွန်တော်ဆိုရင်9လနဲ့6လလောက်ကျွန်တော်တော်တော်ဖတ်လိုက်ရတယ်။ဖတ်ပြီးတော့မှကျွန်တော်2ချိန်ဖြည့်ရတယ်ပထမတစ်ချိန်မအောင်ဘူး။နောက်တစ်ချိန်ကျွန်တော်ဖြည့်ရတယ်။ပြီးတော့2ချိန်ဖြည့်မှကျွန်တော် land နဲ့ permit အောင်တယ်။ land နဲ့ permit အောင်ပြီးတော့လဲ license ရဖို့အတွက်သင်တဲ့တက်ရတယ်။တင်တဲ့ရမှာလည်းအလိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier အကြောင်းခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကျော်လွှမ်းနိုင်မှုဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့ land map မှာစဖြည့်တဲ့ခါမှာအခက်ခဲစတွေ့တယ်အဲ့စတွေ့တဲ့ဟာကိုကျွန်တော်တို့ကြော်ဖြတ်နိုင်တယ်အဲ့တွဲနီလန်းကပါလဲဆိုတော့ကျွန်တော်တို့ manual book ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မေးခွန်းလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မေးခွန်းတွေကိုကျွန်တော်ဖြေနိုင်ခဲ့တာ
tracker mount တင်တဲ့တက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Khan Logistic Company ကအနီးကကြီးကျက်တင်ပြပေးတဲ့သူနဲ့အတူလာနေချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါတယ
်အာကျွန်တော်ဟိုပထမဦးဆုံးကစားမပေါ်ရအောင် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာအာကျွန်တော်ကိုသူတို့ဟိုတလခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါတော့မဟုတ်တလတစ်ခါလောက်မှအင်ပြန်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ်
schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့အာဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟိုပေါင်းတယ်ပြီးတော့မှမလို့ချင်းကိုပေါ့ကိုနေနေတယ်ဒါပေါ့နော်ဒါ owner operator တွေရဲ့လုပ်ပေါ့နော်သူကအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုးရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated run ဖြစ်တဲ့ trailer တစ်ခုကိုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်သူကအဲ့ဟာကိုကျွန်တော်အခုက dedicated run လုပ်တာပေါ့နော်ကျွန်တော်ဒီလုပ်နေတာအခုက
ကောလိပ်ကနေစက်ပစ္စည်းပြုပြင်ထင်းသေးရင်းနဲ့ဘွဲရခဲ့ပေမဲ့လည်းဘာကြောင့်ကုန်တင်ထရက်ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလိုပြောပါတယ်
။အာစိတ်ကူကတော့နှစ်ခုတစ်ခုကတော့ငွေငွေကောင်းတယ်တစ်ခုကတော့ကျမကြီးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်ကျန်တဲ့လုပ်လို့ကျွန်တော်မလုပ်နိုင်တော့ဘူးအဲ့တော့ကြောင့်ဒီလောက်ကိုကျွန်တော်ရွေးချယ်တယ်ဒီလောက်ကလည်းအသက်65နှစ်ကနေအသက်80အထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့မြင်ပြီးတော့မှငါလည်းဒီလောက်ကိုလုံနိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကတွေရောက်ခဲ့တာ
အမေရိကန်တယ်ယူပို့ဆောင်ရေးကဏ္ဍမှာကားလုံငန်းရေးပါပုံကိုကိုသိန်းထောင်ကအခုလိုရှင်းပြပါတယ
် Tracker လောကက Industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေတဲ့ဒီ Tracker လုပ်ငန်းရရှိလိမ့်မယ်စက်မှုလုပ်ငန်းမရှိတော့မှဒီထွက်ကားလုပ်ငန်းကရပ်သွားမှာအဲကြောင့်ထွက်ကားတွေကစက်မှုလုပ်ငန်းရှိနေသေးထွက်ကားတွေရှိမယ်ရှိတော့ထွက်ကားကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလို့လူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းလမ်းနိုင်တယ်ဒုက္ခိတာလည်းမောင်းလို့ရတယ်ခြေတော့အောက်တစ်ပိုင်းအောက်တစ်ပိုင်းတည်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဟိုဒီလောက်ကလူတိုင်းကိုမောင်းလို့ရတာပေါ့နော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသစ်ပြန်ဆရာကြောင်းရရအလုပ်တွေလုပ်ခဲ့ရတယ်လို့တဖြည်းဖြည်းကိုဘဝကိုကြိုးစားတည်ဆောက်ခဲ့ရတာကိုလည်းအခုလိုပြောပါရစေ
။ကျွန်တော်18နှစ်ရှိပြီအမေရိကမှာဒါမှလည်းအလုပ်ကတော့ကျွန်တော်ကစက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်စက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ်။ Or machine setup နေရကျွန်တော်လုပ်ခဲ့ဘူးတယ်။အာနောက်တစ်ခုက operator နေလည်းကျွန်တော်လုပ်ခဲ့ဘူးတယ်။ဆိုတော့လောက်ကတော့၄၅ခုတော့ကျွန်တော်လောက်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်တွေ့ပေါ့နော်အဆင်ပြေဆုံးလောက်ကတော့ဒီလောက်ပါပဲဒီလောက်ကကျွန်တော်တွေ့အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ
်ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မလဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
ခရက်ကားမောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့နော်ပထမတစ်ချက်ကမောင်းဖို့စန္ဒရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ်violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်အတချို့ဆိုရင်လည်းမမိမရိုက်လိုက်လို့ဟိုရဲဖမ်းခံရတယ်ဒါလည်း violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကမူရီစေဘွားမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကတော့ဗျာတောက်မယ်အဲတောက်ပြီးမောင်းနဲ့ဒါမှမဟုတ်မူရီစေဘွားလုံးဝလုပ်လို့မရဘူးကျွန်တော်ဆိုရင်ဗျာ random test အမြဲတမ်းထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ကလည်းကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဘာလို့ဆိုတော့ကျွန်တော်ကဘလူးမမပြောဘဲနဲ့ company ကနေကဲမီသွားစစ်စစ်သွားစစ်ဆိုပြီးမှဆောက်ရက်ပေးလိုက်တယ်ချက်ချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်က movie server တစ်ခုသုံးဆွဲလိုက်ရပေါ်တာပဲဒီအချက်၃ချက်နဲ့ကင်းနေဆိုရင် track log ကို ac လေးလုပ်လို့ရတယ်မတက်တဲ့ဟာကတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်လည်းတင်ရတာပဲဒါပေမဲ့တင်ပေးမဲ့လူတွေရှိတယ်ဟိုကုညီပေးမဲ့လူတွေရှိတယ်ဒါပေမဲ့ဒီအချက်၃ချက်တာမကင်းလို့တော့ကျွန်တော်တို့ဒီ log ထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးခြင်းနဲ့
ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွဲခွာနေရနိုင်တာကိုလည်းသူကထောက်ပြပါရယ်မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းជို့အပြင်တခြားအိမ်တော်ရေးပြည်ပခတွေလည်းရှိလာနိုင်တာပါပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလို့ကန်ရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်၁၇နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတတ်ပါတယ်။ဒါပေမဲ့လည်းဘွဲလက်မှတ်မလို့ပဲတစ်နှစ်ကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေပါခင်ဗျာ
။သူရဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ပြမှာဖြစ်ပါတယ်။
ဒီဘက်ပြပနဲ့နေပညာကဏ္ဍမြန်မာနိုင်ငံအတွက်2021ခုနှစ်အတွင်းပြပနဲ့နေပညာဆရာတိုးတက်ဖြစ်ထွန်းမှုတွေကိုဂျပန်နိုင်ငံအနွာဘူမိပြပနဲ့နေပညာဌာနကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးတင်ပြပေးမှာပါမင်္ဂလာပါဒေါက်တာမိုးကျော်သူ
ဟုတ်ကဲ့ပါခင
်ဗျဟုတ်ကဲ့အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်နိုင်ငံရေးကမတည်မငြိမ်ဖြစ်နေတယ်ပေါ့နော်
နောက်ပညာရေးတွေကလည်းကမောက်ကမာတွေဖြစ်နေတယ်။ဒါဒီလိုအခြေမျိုးမှာပေါ့နော်။သိပ္ပံတဲ့ဤပညာဆိုင်ရာတိုးတက်မှုများရှိပါသလား
။ဟုတ်ကဲ့ခင်ဗျ။ဒီထဲထဲဝင်ပေါ့နော်။မြေပြင်ကိုစိတ်ပြီးလှုပ်လို့ရတဲ့အလုပ်တွေကတော့လှုပ်လို့မရပါဘူး။အကုန်လုံးယက်သွားတယ်။အချို့ဟာတွေဆိုရင်ပြတ်သွားတယ်ပေါ့နော်။ပြတ်သွားတယ်ဆိုရင်ကျွန်တော်တမောဒစီကုတေသနာတမောဒစီရေလကားရမယ့်အစီအစဉ်တစ်ခုကပြတ်သွားတယ်ဆိုကြီးကြီးမားမားဆုံးရှုံးမှုပေါ့။ဒါပေမဲ့ပြင်စရာရှိတဲ့ဟာတွေကတော့တောက်ချောက်ပြင်တဲ့ဥစ္စာတွေတော့ကျွန်တော်ပေါ့နော်ဒီဂျပန်နိုင်ငံနဲ့တွဲလုပ်တာအမေရိကန်နဲ့တွဲပြီးလုပ်နေတဲ့ပြင်နေတဲ့ project အကြီးကြီးတွေနောက်တရုတ်နိုင်ငံနဲ့တွဲပြီးတော့နောက်ဆုံးဆိုကုလသမဂ္ဂနဲ့တွဲပြီးပြင်ဆင်နေတဲ့အပိုင်းလေးတွေပေါ့နော်ပြင်ဆင်မှုအချိန်ရနေတဲ့ဟာမှာကျွန်တော်ညီညွတ်လုပ်တဲ့အပိုင်းလေးတွေကျွန်တော်မျှပေးလို့ရပါတယ်ခင်ဗျ။ဟုတ
်ကဲ့ဝန်တာစရာပါပထမအဦးဆုံးပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီဂျပန်နိုင်ငံကသုတေသနဆိုင်ရာပညာရတွေနဲ့ဘာတွေလုပ်ပေးနေလဲအဲ့ဒါအရင်ဆုံးပြောပြပေးပါ
โอเคครับเนี่ยญี่ปุ่นเนี่ยก็เราดีปะเนาะမြန်မာမျိုးဥစားတဲ့2012ခုနှစ်ကဥသိမ်းခေတ်ဆိုတာတက်လာခဲ့တဲ့ကနေကျွန်တော်ရုံကဆိုရင်သူတေသနာတင်မောသွားပြီးစာပေလုပ်နိုင်တယ်အဲ့ဒီနောက်မှာအဲ့ဒါကိုမူကြည့်ပြီးတော့မှမြန်မာနိုင်ငံကဒီတက်ကတော်ဆရာဆရာမတွေကိုဒီပင်နဲ့သူတေသနာနဲ့ပတ်သက်ပြီးအရန်ကိုအားနည်းနေတယ်ခင်းနောက်ကြနေခဲ့တဲ့အပိုင်းတွေညှင့်တင်မို့ဆိုပြီးဂျပန်နိုင်ငံကိုတင်နန်းနေလာတဲ့ဟာတွေပေါ့เนาะအစီအစဉ်တွေလုပ်နေတဲ့ဟာတွေတော်တော်များများလုပ်ဖြစ်တယ်အဲ့ဒီကမှာအကြီးဆုံးအနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီရုံးမှာရှိတဲ့ပေါ့နော်ဒီကဘာမှာဒဇင်းနဲ့ပဲရှိပါတယ် twin two ရဲ့ demo twin two ရဲ့ demo ဆိုရေနံတူးတာတော့မဟုတ်ကျွန်တော်တို့သူတေသနာအတွက် two နဲ့ demo တော့ဒါပေမဲ့ twin two ရဲ့နည်းပညာကိုမြန်မာနိုင်ငံကဒီမြန်မာရေနံပေါ့နော်ဒီကမ်းလွန်ရေနံနဲ့ပတ်သက်ပြီးနည်းပညာတိုးတက်အောင်ဆိုပြီးအထူးအစီအစဉ်နဲ့ကျွန်တော်တို့ဘလို့မှမပေးဘူးတဲ့နည်းပညာလျှောက်ဖို့အစီအစဉ်စဖို့ဆိုပြီးတော့ပြင်ဆင်တဲ့အပိုင်းလေးတွေကြီးကြီးမားမားရှိပါတယ်ဒါပေမဲ့အဲ့ဒါတွေအကုန်လုံးပေါ့နော်တစ်နှစ်ဆိုရင်ဒီမြမရေနံကနေပြီးတော့တခွဲကန်းက10ရောက်ပြီးတော့ဒီဘူမိဗေဒရှာဖွေရေးနဲ့အပိုင်းကပညာရှင်တွေဆိုရင်4ရောက်ပြီးတော့ twin 2တဲ့ engineer အပိုင်းဆို2ရောက်ဆိုစုစုပေါင်း15 16ရောက်လောက်ကိုတစ်နှစ်ကို15 16ရောက်လောက်ကိုလာပြီးတော့လေ့လာရေးလုပ်ဖို့သင်တန်းပေးဖို့အစီအစဉ်တွေအကုန်လုံးအကုန်ရပ်သွားတယ်ပေါ့နော်ဂျပန်နဲ့အပိုင်းက
ဟုတ်ကဲ့ပါသာသာပြောတဲ့အထက်မှာပေါ့နော်အမေရိကန်နိုင်ငံကလည်းဒီနည်းပညာဆိုင်ရာသုတေသနဆိုင်ရာအကူအညီတွေပေးနေရဆိုတော့ဘာတွေများလက်တွဲပြီးလုပ်နေပါတယ်ဗားရင်းများပေးနေပါတယ်ပြောပြပေးပ
ါဟုတ်ကဲ့ခင်ဗျာအမေရိကန်ကအဖွဲ့တွေပေါ့နော်ဒီကိုလံဘီယာတက်ကတူကအဖွဲ့တွေဆိုရင်တို့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံမှာဒီကုန်းပေါ်မှာရှိရဲ့ဒီငလျင်နဲ့ပတ်သက်တာပေါ့နော်အဓိကတို့လေ့လာတာတော့ဘူမိပြည်သားအနက်ပိုင်းမှာဒီအိန္ဒိယသမုဒ္ဒရာအိန္ဒိယတိုက်ကြီးကပြီးရောဒီအာရှဥရောပနဲ့တိုက်ပြီးရောဖြစ်တဲ့ဒီမြင်ကလေးလှုပ်ရှားမှုတွေကိုလေ့လာတဲ့အပိုင်းမှာအဓိကတို့လူတွေရဲ့အတွက်ဘေးရန်နဲ့ရှိတဲ့အပိုင်းကိုကြည့်အောင်ဆိုပြီးလုပ်ကြတာပေါ့နော်အဲ့တော့ဘင်္ဂလားဒေ့ရှ်မှာတို့ထဲထဲဝင်ဝင်လုပ်နေတာနေပြီးဆက်လာပြီးတော့တို့လေ့လာဖို့အပိုင်းကမြန်မာဘက်အပိုင်းကိုပါဆက်နိုင်ဖို့ကောင်းမယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်အာတန်အိန္ဒိယပေါ့နော်မြန်မာနဲ့တစ်ဆက်တည်းကိုတို့ seismometer ပေါ့နော် seismic တိုင်းထွာတာနဲ့နောက် GPS ဆိုတဲ့ဒီတိုက်ကြီးရွေ့နေတဲ့အမြင့်ကြီးမြေသွားတဲ့ရွေ့နေတာတွေအသေးစိတ်လေ့လာဖို့ဆိုတဲ့အပိုင်းနဲ့ကုန်းပေါ်မှာတို့လှုပ်ထားပြီးပါပြီဆိုတော့အခုအာနာသိမ့်ပြီးရဲ့နောက်ပိုင်းမှာကျွန်တော်ပင်လေထဲကနေအပိုင်းကိုကျန်တဲ့အပိုင်းကိုဆက်လုပ်ဖို့ဆိုပြီးတော့ပြင်ဆင်ကြရတယ်ပေါ့နော်အဲ့တော့ဒေါ်လာဆိုရင်အမေရိကန်နိုင်ငံကဒေါ်လာ5သန်းဂျပန်နိုင်ငံဒေါ်လာ2သန်းဒီတခြားနိုင်ငံတွေလည်းပေါင်းပြီးစုစုပေါင်းလုပ်တဲ့ဟာဆိုကျွန်တော် proposal တင်ထားပြီးပါပြီနိုင်ငံရေးအခြေအနေကြောင့်အခုဟိုဒီနှစ်ကတော့ငွေမရခဲ့ဘူးပေါ့နော်ရလဲကျွန်တော်ဘာမှလည်းမလုပ်နိုင်ဘူးအဲ့တော့အနာဂတ်မှာငါမကြခင်အမြန်လုံးအကောင့်တွေပေါ်လာဖို့အစဉ်နဲ့စောင့်နေတဲ့အပိုင်းဟုတ
်ကဲ့ပါအဲ့ဒါ EU လည်းပါတာပေါ့နော
်ဟုတ်ပါတယ်ခင်ဗျာ
ဆိုတော့အဟိုရင်ပေါ့နော်အိန္ဒိယတရုတ်နိုင်ငံနဲ့ရောဘာတွေများလက်တွဲပြီးလုပ်ပါလဲ
ဟုတ်ကဲ့ခင်ဗျတရုတ်ကတော့ဒီပိုလန်မှာကြီးအတွက်ကိုသူတို့ကဒီမြန်မာနိုင်ငံပင်လယ်ဘက်မှာရောကုန်းဘက်မှာရောပါနေတဲ့အတွက်ကြောင့်မို့ဘတ်ဂျက်တွေလည်းအများကြီးရပုံရပါအဲ့တော့2015ခုနှစ်ကျွန်တော်ဒီအာရှကဒီပင်လယ်နဲ့ပတ်သက်တဲ့သုတေသီတွေကိုမြန်မာနိုင်ငံမှာပင်လယ်သုတေသနကိုစလုပ်တော့မြန်အားလုံးတက်နိုင်တော့ကူညီကြပါဆိုပြီးကြေညာလိုက်တဲ့ချက်ချင်းပဲတရုတ်ကနေစပြီးကျွန်တော်ကိုခေါ်ပါတယ်ပေါ်လို့သွားလိုက်တော့တရုတ်နိုင်ငံလူကြီးတွေလေးလာကြီးအဖွဲ့လေလာရေးဌာနကြီးကနေပြီးတော့မြန်မာနိုင်ငံအတွက်သုတ်တနိုင်တာအကုန်လုပ်ပြီးမြန်အာရှတစ်ခုလုံးနဲ့တို့လုံးမှာပါဆိုတဲ့ဟာမျိုးနဲ့ပေါ့နော်ချက်ချင်းကိုစလုပ်ပါတယ် workshop တွေ training တွေခေါ်တယ်ပြီးတော့ရန်ကုန်မြန်မာနိုင်ငံရန်ကုန်မြို့ဟာအရှိဟိုဟာရန်ကုန်တက္ကသိုလ်ပြီးတော့တရုတ်တက္ကသိုလ်တခြားတက္ကသိုလ်တွေနဲ့တွေ့ပြီးတော့ workshop တွေလုပ်တယ်ပြီးတော့သုတေသနသမောနဲ့ကိုစာပေးလုပ်ဖို့အတွက် plan ရော budget ကိုအလုံးအစင်းဖြစ်နေပါပြီလုံးမဲ့နေရာတော့ဒီ Indonesia Sumatra ကနေပြီးတော့မြောက်ဘက်ကိုဆက်လာပြီးတော့ကျွန်တော်စကိုင်းပြည့်၍ကုန်းပေါ်တက်တဲ့အချိန်ပေါ့နော်အဲ့ဒီကြောအန်ဒမန်ကပ်ပလီပင်လယ်ပြင်ထဲမှာရှိတဲ့အနက်ပိုင်းနေရာတွေကိုကျွန်တော်တက်တဲ့နက်နက်ဆိုင်ဆိုင်အချိန်ကိုသူတေသနာတမောင်းနဲ့လို့ဖို့အစီအစဉ်ဆင်းနေဖြစ်နေပါပြီ
။ဟုတ်ကဲ့တရုတ်နဲ့လည်းတော်ပေါ့နော်လက်တွဲပြီးတော့သူတေသနာဆိုင်ရာလုပ်ဖြစ်တယ်ပေါ့နော်။ဒါဆိုလို့ရှိရင်ဟိုကုလသမဂ္ဂကရောဘာတွေများအကူအညီပေးတယ်အထောက်ပံ့ပေးပါလဲသူတေသနာ
။ဟုတ်ကဲ့ခင်ဗျအဲ့ဒါလေတကယ်ကိုဘယ်လိုဖော်မလဲကျွန်တော်တို့ တသက်မှာတစ်ခါပဲကျုံနိုင်တဲ့အခွင့်အရေးပေါ့နော်ကုလသမဂ္ဂကြီးမှာဒီ10နှစ်စုနဲ့10စုနှစ်တွေမှာဒီခေါင်းစဉ်အမျိုးမျိုးနဲ့ဟိုအထူးအစီအစဉ်ကြီးတွေလုပ်ကြတဲ့အချိန်မှာ2021ဒီနှစ်ကနေပြီးတော့2030ဒီ10နှစ်ပြည်ပြီးပေါ့နော်ကုလသမဂ္ဂ Ocean Decade ဆိုပြီးတော့ပင်လယ်နဲ့ပတ်သက်တဲ့အပိုင်းကိုတတ်နိုင်တယ်လို့လုံးကြမယ်အဓိကတော့ဒီ plastic တွေတန်ရှင်းရေးတွေပတ်ဝန်းကျင်ညံ့မှုတွေပေါ့နော်အဲ့ဒီအပိုင်းတွေငါးတွေသေးတာတွေအထွန်းထွန်းကြတဲ့ကိစ္စလုပ်ရဆိုတဲ့အပိုင်းမှာအဓိကပေါ်လာတဲ့ဥစ္စာဘူမိပြည်သားနဲ့ဆိုင်တဲ့ဥစ္စာကဒီကဘာကြီးရဲ့ပင်လယ်တွေရဲ့စစ်ဆေးရခိုင်တော့အမီအောက်ကမြေပုံကတိတိကျကျမရှိဘူးကျွန်တော်ယူရုကနေပြီးတော့မှန်းပြီးတော့ဆွဲထားတဲ့မြေပုံပဲရှိတယ်ဆိုတော့ scale resolution အញ្ញညံ့တယ်ပေါ့အဲ့ဒီဘိုင်းတွေကိုလာမယ့်ဆယ်နှစ်အတွင်းမှာပြည်ရင်တုံးထိမှန်းပြီးတော့တိုင်းထွာကြဖို့ဆိုပြီးတစ်ကဘာလုံးလုပ်တဲ့အချိန်မှာမဂျပန်လည်းဥဆောင်ပြီးတော့နော် budget တွေပါလည်းထုတ်ပြနေတဲ့အချိန်မှာမြန်မာနိုင်ငံကရအောင်ဆိုပြီးတော့ကျွန်တော်တို့အခုအတင်းဝင်ပြီးတော့ဟိုအကူအညီတောင်းပြီးတော့လက်တွဲလုပ်တဲ့အပိုင်းတွေရှိတာဆိုတော့ကျွန်တော်တို့အကြမ်းမြင့် plan ကတော့အစနစ်ဖြစ်နေပါပြီကျွန်တော်ခုနပြောသွားတဲ့ဒီကျွန်တော်တို့ရုံးကသမောဒစီပေါ့နော်20 20 3m သမောဒစီကိုအလကားပေးမယ်ဆိုတဲ့အစီအစဉ်ဖြစ်လာအချိန်မှာမြန်မာနိုင်ငံကိုပေးမယ်ဆိုပြီးကံကဲ2နှစ်ကလောက်ပါတယ်လို့တော့ကျွန်တော်စာရေးပြင်ဆင်တော့အဲ့တင်မောတာကျွန်တော်ရလိုက်တယ်ဆိုရင်နောက်ထပ်10နှစ်20 30ရတယ်တင်မောမှုမြန်မာနိုင်ငံရဲ့မျိုးပုံဆွဲတဲ့ကိစ္စဟာဒီ public ကလုပ်ငန်းတွေကိုငွေကြီးငွေကုန်ကြေးကျအခံပြီးတော့လုပ်ရမလို့ပဲねကျွန်တော်ကိုလူကိုလည်းပညာရမယ်ဆိုတဲ့အပိုင်းကတော့လွတ်သွားတယ်ပေါ့နော်ဒါပေမဲ့လည်းဒီကုလသမဂ္ဂအစီအစဉ်အောက်မှာကျွန်တော်တတ်နိုင်လောက်ဆက်ပြီးကြိုးစားပါမယ
်ဟုတ်ကဲ့
အဲ့ဒါလေးပြင်ဆင်နေပ
ါဟုတ်ကဲ့ပါဆိုတော့ခြုံပြီးပြောရလို့ရှင်ပေါ့နော်2021ခုနှစ်အတွင်းမှာပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပေါ့နော်ဗာများအကျိုးကျေးဇူးရှိပါတယ်ဒီသူတည်တမ်းနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့အခုလက်ငင်းပြည်သူတွေကခံစားမယ့်ဟာတော့တခုမှမရှိပါဘူးဘာလို့မြင်တဲ့အတိုင်းပဲအားလုံးပြကြတဲ့အတိုင်းပဲဘာမှလုံးလုံးမမြင်အောင်ဆိုဒါပေမဲ့ကျွန်တော်တို့အားလုံးဒီတွင်းမှာရှိတဲ့ CDM ဆရာဆရာမတွေကပြပမှာရှိတဲ့မြန်မာတွေနဲ့ဒီတကဘာလုံးကမြန်မာအပြည့်ရဲ့မြန်မာပြည်ငြိမ်းချမ်းဖြစ်ဖို့အတွက်ကိုလုပ်ပေးနိုင်ကြတဲ့ပညာရှင်တွေရောအကုန်စုပြီးတော့ပြင်ဆင်နေတဲ့အပိုင်းလေးတွေကမကြခင်မှာအခွင့်အရေးငြိမ်းချမ်းဖြစ်သွားတဲ့အခွင့်အရေးတွေပေါ်လာမယ်ဆိုတဲ့အပိုင်းကိုပြောချင်ပါတယ်ဆိုတော့ရပ်မနေပါဘူးအားလုံ
းဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမိုးကျော်တင
်ဟုတ်ကဲ့ပါခင်ဗျ
2021ခုနှစ်အတွက်တိုက်ပန်တဲ့နည်းပညာဆိုင်ရာမြန်မာနိုင်ငံတိုးတက်ဖြစ်ထွန်းမှုတွေဂျပန်နိုင်ငံအနွာဘုံမိတိုက်ပန်တဲ့နည်းပညာဌာနကဒေါက်တာမိုးကျော်ကပြောပြခဲ့တယ
်တိုက်ပန်တဲ့နည်းပညာကဏ္ဍဖြစ်ပါတယ်ခင်ဗျာကျွန်တော် VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတစ်လှည့်ပြောပြမှာဖြစ်ပါတယ
်။ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Noreen Hezar ကမြန်မာပြည်သူတွေကိုနှစ်သက်နှုတ်ခွန်းဆက်တာရမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေကြောင်းပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အကျက်တဲတွေကိုလည်းမြန်မာပြည်သူတွေဥဆောင်ပြီးဖြည့်ရှင်းနိုင်မှုမျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။အားလုံးအတွက်ပိုးပြီးကောင်းတဲ့အနာဂတ်ရအောင်ပုံဖော်တဲ့အခါမှာမြန်မာပြည်သူတွေကြီးတက်တက်ဆောင်ရွက်ရတာမျိုးမဟုတ်ဘဲအထူးကိုယ်စားလှယ်ပါပါဝင်ပြီးပြည်သူတွေရဲ့အတန်ကိုဂရုတစိုက်နားထောင်မှာဖြစ်ကြောင်းလည်းပြောပါတယ်။2022ခုနှစ်နှစ်သက်မှာမြန်မာနိုင်ငံလူရဲ့ထက်ဝက်လောက်ဟာဆင်းရဲမွဲတေမှုတွေနဲ့ကြုံရနိုင်ပြီး၄ဘုံ၃ဘုံလောက်ရှိတဲ့ခမန်းခြေလူပေါင်း 14.4 သန်းလောက်ဟာလည်းစာနာမှုအထောက်ပံ့တွေလိုအပ်နိုင်တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။2005ခုနှစ်ခရဲကဆင်းရဲမွဲတေမှုရော့ကျလာခဲ့ပေမဲ့2021 February မှာစစ်တပ်အာဏာသိမ်းပြီးနောက်အခြေအနေတွေဆိုးရွားလာကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကတောက်ကြနေမှာထုတ်ပြန်လိုက်ပါတယ်။ American သမ္မတဂျိုးဘိုင်ဒန်ဟာတနင်္ဂနွေနေ့ကျယူကရိန်းသမ္မတနဲ့ဆက်တဲ့စကားပြောမှဖြစ်ကြောင်းအမေရိကန်သမ္မတအိမ်မျိုးကတောက်ကြနေမှာပြောကြားလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။တည်င်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုခင်မောင်စုံမင်းဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျူနာခမ်းမင်းနဲ့ဇူဘဲအယ်ထယပ်တို့ဖြစ်ကြပါတယ်။ VOA ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ3049ရိုးကနေတင်ဆက်ခဲ့တာပါ။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာစွာနဲ့ဘေးကင်းလုံခြုံစွာဖြတ်တန်းနိုင်မဲ့မင်္ဂလာနှစ်သစ်ဖြစ်ကြပါစေ။ VOA ကလည်းသောတာရှင်တွေကြားကျင်နေတဲ့သတင်းကောင်းတွေကိုတင်ဆက်နိုင်ဖို့နှစ်သစ်မှာဆက်ပြီးတော့ကြိုးစားသွားမှာဖြစ်ပါလိမ့်ဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.